Welcome to the Voice of America in Burmese.
Mingla, nyachama, torashinyakmya. view american ဆိုင်ရဲ2023ခုနှစ်မေလ31ရက်ဗိုလ်ရူးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ3251အပြင်စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလမီတာ190ကနေလည်းဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VO ရဲ့ website, Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျ။ကျွန်တော်ကတော့ဝင်းမင်းပါညစီစဉ်မှုဖြစ်ဆောင်ရမှာပ
ါကျမကတော့ခင်လေးပါမင်္ဂလာပါတောတာရှင်များရှင်ဒီနေ့အတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာပါဒီနေ့အတွက်ထူးခြားတဲ့သတင်းတွေကတော့ယူကရိန်းစစ်တပ်ကယခုသတင်းတစ်ပတ်အတွင်းတတိယအကြိမ်ဖြင့်ရုရှားကိုလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ9ယောက်သေဆုံးခဲ့ပါတယ်မြောက်ကိုရီးယားကဂျိုတုလွတ်တင်လာမှမအောင်မြင်ပဲပင်လယ်ထဲပြတ်ကျခဲ့ပါတယ်တရုတ်စစ်တပ်ထောက်လန်းရေးအကြီးအကဲဟာဒီနေ့မှပဲစစ်ကောင်စီနဲ့တွေ့ဆုံလိုက်ပါတယ်မြန်မာနိုင်ငံကယထာလန်အဆင့်မြင့်တင်ရေးစီမံကိန်းကိုဂျပန်ကရပ်ဆိုင်းလိုက်ပါပြီဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင
်။ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ချင်းပြည်နယ်မှာစစ်ကောင်စီနဲ့ကာကွယ်အဖွဲ့တွေတိုက်ပွဲပြင်းထန်နေတာမှာဒေသခံတူက
အခုတည်းကဖြစ်ပေါ်နေတဲ့ဟာခန်းထန်တလန်ကအမေရိကန်ဘော့လမ်းကြီးရောပြည်နေတယ်ဒီနေ့တိုင်းလူလူပေါ့လေဒီလေရင်တန်အမေရိကန်ကြားရတဲ့ဘုံလုံးစုရင်ထိလက်နေကြတယ
်။နောက်တနေ့သားတိုင်းတဝဲဘက်မှာဆိုရင်လည်းညဖက်ပြစ်ခတ်မှုကြောင့်မြို့ကန်တို့သေဆုံးခဲ့ရပါတယ်။နောက်မြောက်ပိုင်းမဟာမိတ်တုံးပွဲနဲ့တော့စစ်ကောင်စီမိုင်းလာမှတွေ့ဖို့ရှိပါတယ်။အခုလိုသတင်းလွှာတွေပြီးမှတော့ဗိုလ်ရုညာပတ်စင်ကန္တာတွေဖြစ်တဲ့ဥတမောင်တန်းကိုမေးထားတဲ့အယ်ဒီတာနဲ့ဆင်နေကန်နောက်လူလူနဲ့ကြံပါရေနောက်အာကစကနာတွေကိုနာစင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လင်းနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင
်ယူကရိန်းစစ်တပ်ကရုရှားမြို့တစ်မြို့ကိုယခုသတင်းတစ်ပတ်အတွင်းတတိယအကြိမ်ဖြစ်လက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့သလိုဒီနေ့မှလည်းရုရှားရေနံကြက်စက်ရုံနှစ်ခုကိုမောင်းသူမဲ့လေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာကြောင့်လူ9ယောက်သေဆုံးခဲ့တယ်လို့ရုရှားဘက်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့ယူကရိန်းတို့ဘက်ကတစုံတရာမှတ်ချက်ပေးထားတာမရှိသေးပါဘူးရုရှားနိုင်ငံရှက်ဘက်စကီနိုမျိုးကဒဏ်ရာရတဲ့သူ၄ဦးနဲ့2ဦးကိုဆေးရုံတင်ထားရပြီးတိုက်ခန်းတစ်ခုနေအိမ်၄လုံးနဲ့စာတင်ကြောင်တစ်ကြောင်ပျက်စီးခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူး Vyacheslav Halatko ကပြောပါတယ်ယူကရိန်းရဲ့တံမြန်ထိုးစစ်မတိုင်မင်ရဲတပ်တစ်ဖက်တွေအတွင်းမှာနှစ်ဖက်စစ်တပ်တွေဟာလက်နက်စစ်ပစ္စည်းတွေကိုတပ်ဆင်ရေးကသာအဓိကပိတ်မှတ်ထားနေတယ်လို့နှစ်ဖက်စလုံးကပြောဆိုခဲ့ပါတယ်ရုရှားကတည်ယူထားတဲ့ယူကရိန်းနိုင်ငံအရှိပိုင်းလူဟန်စ်ကဒေသအတွင်းနေရာကရွာလေးခုအနက်ကရွာတစ်ရွာကိုအမေရိကန်လုံဒုံးတွေနဲ့ယူကရိန်းကတိုက်ခိုက်ခဲ့တဲ့အတွက်လူ9ဦးသေဆုံးခဲ့ပြီး19ဦးဒဏ်ရာရခဲ့တယ်လို့လည်းရုရှားဘက်ကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေကတော့ပြီးခဲ့တဲ့နေ့တွေကယူကရိန်းအရှိပိုင်းမှာရုရှားနဲ့တိုက်ခိုက်မှု22ကြိမ်ပစ်ဖွားခဲ့ပြီးရုရှားစစ်တပ်တွေကို၄ချောင်းကနေ17ကြိမ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံအနေနဲ့ဆက်သွယ်ရေးဂျိုတူအာကာသာရဲ့ပြစ်လွတ်တာမှာမအောင်မြင်ပဲပင်လယ်ထဲကိုပြန်ချသွားခဲ့ပါတယ်။ဒီနေ့ကုလိုဖြစ်ခဲ့ရမှာထက်ဆင့်တွန်းတင်တဲ့ rocket တည်ဆောင်တဲ့စစ်ပစ္စည်းပင်လယ်ထဲကျသွားခဲ့တယ်လို့မြောက်ကိုရီးယားသတင်းဌာနကကြေညာလိုက်ပါတယ်။တောင်ကိုရီးယားစစ်တပ်ကလည်းဒီဂျိုတူပြစ်စင်ရင်ရဲ့အစိတ်ပိုင်းတချို့ကိုပင်လယ်ထဲမှာကျသွားခဲ့တာတွေ့ခဲ့တယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားလွတ်တင်တဲ့ချိုလီမာ1ဆက်သွယ်ရေးဂျိုတူအသစ်ဟာအင်ဂျင်နဲ့လောင်စာဆီစနစ်မတည်ငြိမ်တဲ့အတွက်ပြစ်တင်ဖို့မအောင်မြင်ခဲ့တာလို့လည်းမြောက်ကိုရီးယားဆိုရဲ KCN နဲ့သတင်းဌာနကရှင်းပြပါတယ်။ rocket ထက်ဆင့်ပြန်တန်းရမယ်ဒုတိယဆင့်မှာစပိုင်းဆိုင်ရာချိုရင်းသွားခဲ့တယ်လို့မြောက်ကိုရီးယားသတင်းဌာနကအစောပိုင်းတည်းကကြေညာခဲ့ပါသေးတယ်။နျူကလ িয়ার နဲ့ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားနိုင်ငံအတွက်အခုဒီချိန်ဟာဆက်ထမမြောက်ဆက်သွယ်ရေးဂျိုတူလွှတ်တင်တာဖြစ်ပြီး2016ခုနှစ်ကတော့ပထမအကြိမ်စလွတ်တင်ခဲ့တာပါဒီဒီကြိမ်ထောက်လိုင်းအတွက်ဂျိုပလန်ထဲမှာပထမဆုံးဆက်သွယ်ဂျိုတူလွတ်တင်မှုမြောက်ကိုရီးယားဘက်ကစူးစမ်းခဲ့တာပါမြောက်ကိုရီးယားဘက်ရဲ့ဒီလွတ်တင်မှုပြကျခဲ့တာကြောင့်တောင်ကိုရီးယားနဲ့ဂျပန်မှာတော့ခိတ္တအရေးပေါ်သတိပေးချက်တွေတက်လှမ်းခဲ့ရပြီးလူတွေကိုဘေးလျာရွှေ့ပြောင်းခဲ့ရပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းတစ်ပတ်ကတောင်ကျုပ်ပင်လေလေကြောင်းနယ်နိမိတ်မှာပုံမှန်တိုင်းကင်းလက်ပြန်တန်းခဲ့တဲ့အမေရိကန်ကင်းထောက်စစ်လေယာဉ်အနီးကိုတရုတ်စစ်တပ်ကတိုက်လေယာဉ်တစ်စီးအနီးကပ်ပြန်တန်းခဲ့တဲ့အတွက်အမေရိကန်လေယာဉ်ရိမ်းထိုးသွားခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကပြောပါရတယ်။ တရုတ်နိုင်ငံ J-16 တိုက်လေယာဉ်တစ်စီးဟာအမေရိကန် RC-135 တိုက်လေယာဉ်စီကိုဦးတည်ပြီးထိတ်တိုက်ခေါင်းချင်းဆိုင်ပြန့်တန်းခဲ့သလိုမလိုအပ်ဘဲရန်လိုတဲ့အပြုအမူတွေလုပ်ခဲ့တဲ့အတွက်ကြောင့်အမေရိကန်ကင်းထောက်လေယာဉ်ဟာလေထဲမှာရင်းထိုးသွားခဲ့တာပါလို့အင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တရုတ်တိုက်လေရင်ဖြတ်ဝင်လာတဲ့အတွက်အမေရိကန်လေရင်ရင်းရင်သွားတဲ့ပုံတွေကိုလေရင်မှုအခန်းကရိုက်ထားတဲ့ဗီဒီယိုဒီမှာတွေ့ရပါတယ်။အမေရိကန် RC-135 လေရင်ဟာတောင်တရုတ်ပင်လယ်အတွင်းမှာနိုင်ငံတကာလေကြောင်းနယ်နိမိတ်ထဲမှာနိုင်ငံတကာဥပဒေနဲ့အညီပုံမှန်လုံရိုးလုံစင်အတိုင်းအန္တရာယ်မပြုတ်ပဲပြန်တန်းခဲ့တာလို့လည်းအမေရိကန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။လွန်ခဲ့တဲ့6လကတောင်တရုတ်ပင်လယ်မှာအလားတူဖြစ်ရမျိုးဖြစ်ခဲ့ပါသေးတယ်။တောင်ကျုပ်ပင်လေအတွင်းတရုတ်ကသူ့ပိုင်နေမြေဖြစ်အခိုင်အမာပြောဆိုနေတာကြောင့်အငင်းပွားနေတာကိုပိုင်အုပ်ချုပ်ရေးဒေသထိုင်ဝမ်ပေါ်တရုတ်ရဲ့စီရေးတန်တမန်ရေးဖိအားပေးမှုတွေတိုးလာတာစတဲ့ပြဿနာတွေနဲ့တူအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတင်းမာနေချိန်မှာပဲအခုလိုတရုတ်တိုက်လေရင်ရဲ့ပြဿနာကထပ်ပေါ်လာတာဖြစ်ပါလေရှင
်အမေရိကန်သမ္မတနဲ့အောက်တိုဘာဥက္ကဋ္ဌတို့သဘောတူခဲ့တဲ့အစိုးရအကြွေးယူခွင့်ကန့်သက်ချက်တို့၏ဥပဒေကြမ်းကိုမဲခွဲတော့မှာပါရပ်ပလီကန်အမတ်တွေတောင်းဆိုခဲ့တဲ့အသုံးစိလျှော့ချဖို့ပါဝင်အမြင့်ကွဲမှုတွေကိုသမ္မတဂျိုးဘိုင်ဒန်နဲ့အောက်တိုဘာဥက္ကဋ္ဌကေဗင်မက်ကာသီတို့သတင်းပတ်တွေချီညှိနှိုင်းခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ကုန်ကားမှာရခဲ့တဲ့တီမူချန်းကိုအောက်တိုဘာမှာဒီနေ့မဲခွဲမှာပါစာမျက်နှာ69မျက်နှာရှိတဲ့ဒီဥပဒေချန်းကိုအောက်တိုဘာစီးမင်းကြီးရာကော်မတီအတွင်းမှာတော့6ကံမဲ9မဲကန့်ကွက်မဲ6မဲနဲ့မိနစ်ကကတ်ပြီးတော့အတည်ပြုနိုင်တဲ့အတွက်ကန့်ကွက်မှုတွေအကြီးအကျယ်ရှိနေတာကိုပြနေပါတယ်ဒီသဘောတူချီတွင်ကြီးကြက်ချက်တွေနဲ့လူမှုဖွံ့ဖြိုးရေးအသုံးစိတ်ကိုအလွန်ကျုံဖျက်တောက်ထားတယ်ဆိုပြီးတော့အမေရိကဒီမိုကရက်အမတ်တချို့ကတော့ကန့်ကွက်နေပါတယ်။ဒါအပြင်ရီပပ်ဘလစ်ကန်အမတ်တချို့ကလည်းအစိုးရအသုံးစိတ်ဖျက်တောက်တဲ့ပမာဏနည်းလွန်းတယ်လို့ပြန်ပြောနေပါတယ်။ဒီဥပဒေကြမ်းနောက်ဆုံးအတည်ပြုဖို့လုံလောက်တဲ့ထောက်ခံမရမယ်မရဘူးဆိုတော့ရေးရရာမရှိသေးပါဘူး။ဗန်ဒိုင်းဝင်းကြီးဂျန်နက်ယလန်ကတော့ကျွေးမီကန့်သက်ချက်ကိုဇလ5ရက်နေ့မတိုင်ခင်လွှတ်တော်ကတိုးမြှင့်ပေးဖို့နဲ့မတိုးပေးနိုင်ရင်အစိုးရပေးသင့်ပေးထိုက်တာတွေပေးနိုင်တော့မှာမဟုတ်ဘူးလို့သတိပေးချပါတယ်။ဒီပါတီနှစ်ကြာသဘောတူညီချက်တွေရဖို့နောက်ဆုံးချိန်နာကတ်တဲ့အထိညှိနှိုင်းနေရင်စီးပွားရေးပေါ်ထိခိုက်နိုင်တယ်ဆိုပြီးသူကသတိပေးထားပါတယ်ခင်ဗျာ။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်စစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်မြန်မာစစ်ကောင်စီနဲ့တရုတ်စစ်တပ်ထိပ်တန်းထောက်လှမ်းရေးအရာရှိဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဒီနေ့မှတွေ့ဆုံဆွေးနွေးခဲ့ရလို့နိုင်ငံပိုင်သတင်းတွေကဖော်ပြထားပါတယ်။တရုတ်ဗဟိုစစ်ကော်မရှင်ပူးတွဲစစ်ဦးစီးဌာနစစ်ဘက်ထောက်လှမ်းရေးယာယီညွှန်ကြားမှုချုပ်ဗိုလ်ချုပ်ရင်ရန်ဟာမြန်မာစစ်ကောင်စီရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ဒုဗိုလ်ချုပ်မူကြီးဆိုဝင်းနဲ့တွေ့ဆုံပြီးနှစ်နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ရလို့သတင်းထုတ်ပြန်ခဲ့တာပါ။တရုတ်စစ်တပ်မှလည်းပါဝင်တက်ရောက်ခဲ့တဲ့တွေ့ဆုံမှုမှာနှစ်နိုင်ငံနယ်စပ်ဒေသငင်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတကာကဝိုင်းပယ်ခံခံထားရတဲ့စစ်ကောင်စီဟာတရုတ်ရုရှားနိုင်ငံတွေနဲ့ဆက်ဆံရေးတွေတိုးမြင့်နေတာပါဒီလာဇန်းမှာပဲတရုတ်နိုင်ငံသားရေးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်လာခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါသေးတယ်အာဏာသိမ်းပြီးနောက်ပိုင်းတရုတ်နိုင်ငံကနေလက်နက်နဲ့ကိရိယာပစ္စည်းတွေကိုမြန်မာစစ်တပ်ကအမေရိကန်ဒေါ်လာ268တန်းတင်သွင်းခဲ့တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်တွန်အန်ဒရူးကဒီလာဆန်းမှာပဲပြောထားခဲ့ပါတယ
်မြန်မာနိုင်ငံမှာယထာလန်ဆင်းမြင့်တင်စီမံကိန်းအကူအညီရပ်ဆိုင်းတော်မယ်လို့ဂျပန်ကပြောလိုက်ပါတယ်မြန်မာနိုင်ငံအတွက်ဂျပန်အစိုးရကပေးနေတဲ့ရန်ကုန်မန္တလေးယထာလန်ဆင်းမြင့်စီမံကိန်းအတွက်တရုတ်ဝင်ဖွံ့ဖြိုးတိုးတက်ရေးကူညီ ODA ကိုဆက်ပေးတော့မှာမဟုတ်ဘူးလို့အစိုင်းရှင်မို့သတင်းစာမှာရေးသားလိုက်တာပါဒီရထားလန့်ဖွံ့ဖြိုးရေးစီမံချက်ဟာပြီးခဲ့တဲ့10နှစ်တွင်ဂျပန်နဲ့မြန်မာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုသင်္ကေတလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအရသာဆွေရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံအတွက်ပေးရနေတဲ့အကူအညီတွေကိုဂျပန်ဘက်ကယူသိမ်းလိုက်တယ်လို့လည်းဒီဂျပန်သတင်းစာမှာရှင်းပြထားပါတယ်ခင်ဗျာ
အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းနဲ့ခံရပြီးသတင်းနှစ်ပတ်အကြာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာတီးနှံတွေပျက်စီးခဲ့တာကြောင့်စားနပ်ရိက္ခာဝယ်ရတာအခက်အခဲတွေကြုံနေရတယ်လို့ ကုံစည်းနှုံးကြီးမြင့်တဲ့ဒဏ်ကိုပါရင်ဆိုင်နေရတယ်ဆိုတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကသတင်းထုတ်ပြန်ထားပါတယ်ရှင်။မုံတိုင်းကြောင့်ရခိုင်ပြည်နယ်အတွင်းကကျောင်းတွေနဲ့ပညာရေးဆိုင်ရာအဆောက်အဦတွေရဲ့80ရာခိုင်နှုန်းပျက်စီးသွားခဲ့တဲ့အတွက်ကျောင်းသူကျောင်းသားတွေအတွက်ယာယီစာသင်ကြားနိုင်မယ့်နေရာတွေအရေးပေါ်စီစဉ်ပေးနေရတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားတာပါ။အခုချိန်ထိမုံတိုင်းတန်တင်ပြည်သူ 6,300 အတွက်နေထိုင်မှုအမိုးကာတွေစီစဉ်ပေးထားသလိုလူပေါင်း 2,300 ကိုစားနပ်ရိက္ခာအကူအညီတွေပေးထားပြီးဖြစ်တဲ့အကြောင်းလဲ UNOCHA ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။မေလ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့မိုးခါမုံတိုင်းတန်တင်ပြည်သူ 1.6 သန်းကိုကူညီပေးဖို့အတွက်ဒေါ်လာ333သန်းလိုအပ်နေတယ်ဆိုတဲ့အကြောင်းမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အဖွဲ့တွေကပြောဆိုထားပါတယ်။လိုအပ်တဲ့ရန်ပုံငွေတွေအချိန်မီမရနိုင်ရင်မကြခင်မိုးရာသီကာလမှာမုံတိုင်းတင်သူတွေဒုက္ခရောက်နိုင်မယ်လို့လည်းသတိပေးထားပါတယ်။လူသားချင်းစာနာမှုအကူအညီထောက်ပံ့ရေးပစ္စည်းတွေကြဲကြဲပြန့်ပြန့်ပေးနိုင်မှုလိုအပ်တဲ့အကြောင်းနဲ့တိုင်းပြည်တွင်တိုးလောင်ထားတဲ့နေရာတွေကနေဖြစ်စေတခြားနိုင်ငံတကာကနေမြန်မာနိုင်ငံအတွင်းကိုဖြစ်စေပေးနိုင်မှုအတွက်အရေးကြီးတယ်ဆိုတဲ့အကြောင်းကိုလည်းထုတ်ပြန်ကြမှာပါရှိပါတယ်။ဒီလိုအရေးပေါ်အကူအညီတွေပေးနိုင်ဖို့စီစဉ်ဆောင်ရွက်နေတဲ့အကြောင်းနဲ့ခွင့်ပြုချက်ရဖို့စောင့်ဆိုင်နေတဲ့ဆိုတဲ့အကြောင်းတွေကိုလည်း UNOCHA ရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်ရှင်
။ဆူဒန်နိုင်ငံမှာတော့အပြစ်အယိဆွေးနွေးနေတာဆိုင်းငံ့လိုက်တယ်လို့တန်တမန်အစိုင်းဝိုင်းကထုတ်ပြောလိုက်ပါတယ်။ပဋိပက္ခတွေဖြစ်ပွားနေတဲ့ဆူဒန်မှာဒီအပြစ်ခတ်ရဲ့စည်းရင်နဲ့လူသားချင်းစာနာထောက်ထားမှုအကူအညီဝင်ရောက်နိုင်ရေးပြည်သူစစ်တွေနဲ့ညှိနှိုင်းနေတာကိုစစ်တပ်ဘက်ကရပ်လိုက်တယ်လို့ဆူဒန်တန်တမန်အရေးမြတ်တစ်ခုကပြောလိုက်တာပါ။ဧပြီလ15ရက်နေ့ကတည်းကပဋိပက္ခတွေဖြစ်ပွားနေတဲ့ဆူဒန်ဆိုရစစ်တပ်နဲ့ ISF ပြည်သူ့စစ်အဖွဲ့အကြားတနင်္လာနေ့မကုံခင်သတင်းပတ်ကြားအဖြစ်ခတ်ရဆဲရင်9ရက်ထပ်တိုးဖို့ညှိနှိုင်းနေတဲ့ကြားကတိုက်ပွဲတွေဆက်ဖြစ်လာနေပါတယ်။တောင်ပိုင်းခါတုံနဲ့အုံဒရာမန်မြို့တွေမှာအင်ကာနေ့နောက်ပိုင်းထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်တပ်ဘက်ကသဘောတူညီချက်ကတိတွေကိုအချိန်ချင်းချိုးဖောက်ပေမဲ့ ISF ပြည်သူ့စစ်အဖွဲ့ကတော့အပြစ်ရဆဲမဲ့အကြောင်းအင်ကာနေ့နောက်မိုက်ကကြေညာချက်ထုတ်ပြန်ထားပါသေးတယ်။ဒီပြစ်ခတ်ဆဲရေးသဘောတူညီချက်ကိုတတ်တမ်းမတုခင် ISF ပြည်သူစစ်တွေအရက်သားနေအိမ်တွေနဲ့ဆေးရုံတွေကနေထွက်ခွာပေးဖို့စစ်တပ်ဘက်ကတောင်းဆိုထားတဲ့အကြောင်းလဲစစ်တပ်သတင်းရင်းမြစ်တစ်ခုကပြောပါတယ်။သဘောတူညီချက်တွေကိုနှစ်ဖက်လုံးကချိုးဖောက်နေပေမဲ့ခံမှန်းချေလူနှစ်သန်းလောက်အတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ခွင့်ပြုထားတယ်လို့ဂျာဝင်စစ်ဆက်ပေးနေတဲ့ Saudi Arabia နဲ့ American တို့ကပြောပါတယ်။တရင်6ဖက်ကျော်လာပြီဖြစ်တဲ့ဆူဒန်ပဋိပက္ခအတွင်းလူပေါင်းရာချီသေဆုံးခဲ့ပြီးတိတသမ4ဒဏ်နီးပါးအိုးအိမ်စွန့်ခွာထွက်ပြေးနေကြပါတယ်။ဒီတိုက်ပွဲတွေကြောင့်လူသားချင်းစာနာမှုပြဿနာအခြေအနေပိုဆွတ်လာပြီးဒေသတွင်းမတည်မငြိမ်ဖြစ်နေတယ်လို့လည်းဆိုနေပါတယ်ခင်ဗျာ VOA American တရရဲ့မေလ31ရက်နေ့ဗိုလ်ရုညထိတ်တဲရောက်တဲ့တွင်ကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုလိုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ချင်းပြည်နယ်မှာစစ်ကောင်စီနဲ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေပြင်းထန်နေတာပါချင်းပြည်နယ်ဟာခါနဲ့ထဏလန်မြို့ကြားမှာချင်းကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်တို့တိုက်ပွဲပြင်းထန်နေပြီးလေရင်တွေနဲ့နေ့စဉ်ဘုံကျဲတိုက်ခိုက်နေသလိုနှစ်ဖက်တိုက်ခိုက်ကြဆုံမှုလည်းရှိနေပါတယ်ဟာခါမျိုးပေါ်ကနေလဲလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောနေပါတယ်ဒီချင်းပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုကမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
ချင်းပြည်နယ်ဟာခါမျိုးနဲ့ထန်တလန်မျိုးကြားကိုစစ်တပ်ကအင်အားအများအပြားနဲ့နယ်မြေရှင်းလင်းစစ်ကြောင်းထိုးနေပြီးချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေပါတယ်စစ်တပ်ကအခုလိုမြေပြင်ကနေထိုးစစ်ဆင်တာတွေအပြင်ဝေဟင်ကနေပါအဆက်မပြတ်ပုံကျဲတိုက်ခိုက်တာတွေလည်းရှိပါတယ်ပြီးခဲ့တဲ့သတင်းဘက်ကစလေးချောင်းကပါထိုးစစ်ဆင်တိုက်ခိုက်မှုတွေအတွင်နှစ်ဖက်အကြဆုံးတွေရှိခဲ့တယ်လို့လဲချင်းမျိုးသားတပ်ဦး CNN ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီက VOA ကိုအခုလိုပြောပါတယ
်ဟောတိုက်ပွဲချင်းနေကတော့ကိုဆက်လက်ပြီးတော့ဖြစ်နေတာပဲအာအာခမျိုးကနေထန်တလာမျိုးနဲ့ဖက်ကိုစစ်ကြောင်းနှစ်ခုနဲ့သူတို့ထိုးလာတာပေါ့စစ်ကြောင်းနဲ့အတူသူတို့ကအဓိကဂျက်ဖိုက်တာနဲ့နေချင်းလက်တုံးတယ်ပြီးတော့ဟာခါနဲ့အနီးတစ်ပိုက်ဆိုတော့လက်နက်ကြီးတွေနဲ့သူတို့ကျွန်တော်တို့ကိုတရဆပ်ထူတာပေါ့နော်အဲ့ဒါလို့နေတယ်ဟိုတနေ့ကတော့သူတို့ရဲ့လက်နက်ကြီးကြီးကြောင့်ကျွန်တော်တို့ဖက်ကကြီးခိုက်အကျအဆုံးတွေရှိတာပေါ့တိုက်ပွဲရတော့တယ်ပြီးတော့ဖြစ်နေမဲ့အနေအထားမှာရှိပါတယ်
ထန်းစရာ မျိုး ပုံ မှာ ကတော့ သူတို့ တက် ကုန်း တနေ ရတော့ ရှိ တာ ပေါ့ အဲ့ဒီ မှာ တော့ သူတို့ ရဲ့ ကျွန်တော် တို့ ရဲ့ အဲ့ဒါလို ရှိ ပြီးတော့ သူတို့ က အဲ့ဒါလို မျိုး နေ ဆက် တာ တော့ တက် ပြီ တော့ သူတို့ မ ထွက် နိုင် တော့ ဘူး ပေါ့ နော် ထန်းစရာ မျိုး ပုံ တက် ကုန်း အဲ့ဒါကို သူတို့ ပြန် လည် ပြီးတော့ တိ ဆောက် ပြီးတော့ အင်္ဂါ ဖြစ် တင် ပြီးတော့ အဲ့ဒါလို မျိုး နေပြီး ဆုံး မှု ကို ပြန် လုပ် ချင်တဲ့ သဘော မှာ ရှိ တယ် ကျွန်တော် တို့
တိုက်ပွဲ အခြေအနေနဲ့ ပတ်သက်လို့ စစ် ကောင်စီ ဘက်က သတင်း ထုတ် ပြန် တာ တော့ မရှိ သေး ပါဘူး စစ်တပ်ဟာ ထန်းတလန် ရဲစခန်းနဲ့ ထန်းတလန် မြို့ အဝင် ကုန်းပေါ်မှာ တပ်ဆွဲထားပြီး ရဲစခန်း နေရာကို ကာကွယ်ရေး တပ်ဖွဲ့တွေက ဝင်ရောက် တိုက်ခိုက်ပြီးတဲ့နောက် အင်အားအများအပြားနဲ့ ထိုးစစ်ဆင်တာလို့လဲ ကာကွယ်ရေး အဖွဲ့တွေက ခန့်မှန်းနေကြပါတယ် လက်ရှိ တိုက်ပွဲ ပြင်းထန်နေတဲ့ ဟာခါနဲ့ ထန်းတလန် မြို့ အကြား ဟာခါ မြို့ နယ် 10 မိုင် ကွာဝေးတဲ့ တီမစ် အနီးမှာ ဖြစ်ပြီး ဟာခါ မြို့ နယ် နီးတဲ့ အတွက် ဟာခါ မြို့ ပေါ် ကနေပါ လက်နက်ကြီး တွေနဲ့ အဆက်မပြတ် ပစ်ခတ်နေပါတယ် တနက်ကြီး တွေ အဆက်မပြတ် ပစ်ခတ်ပြီး လေရင် တွေ ပြန်တန်းတာ ရှိ တဲ့ အတွက် မြို့ခံ တွေ က စိုးရိမ် နေ တယ် လို့ ဒေသခံ တအူး က အခု လို့ ပြော ပါတယ်
ဟာခါ မြို့ မှာ ဒီ လက်လက် ရေး ချောက် တိုင် မှာ ပေါ့ ဒီ ခရယာ နေ တဲ့ ယုံ ရဲ့ ရှိ ဟာခါ မြို့ ရဲ့ တော့ ပချင် တယ် ဒီလို လက်လက်ကြီး 120 နဲ့ 122 ရှိ တယ် လို့ ကျွန်တော် တို့ ကြတိ ရ တယ် အဲ့ဒီ ကနေ ပဲ ဒီ တိမိ ခဘ အခု တဲ့ တွေ့ ဖြစ် ပေါ် နေ ဟာခါ ရဲ့ ထန် တလန် အကြာ ဒီနေ့ကကိုအမေရိကန်ပေါ်လက်မကြီးရောပြနေတယ်ဆိုတော့ဟာပေါ့တနည်းလုံးဝတုံထုတ်နေတာပေါ့အာဟာခါမျိုးပါဆိုရင်ဒီနေ့တိုင်းလူလူပေါ့လေဒီလေရင်တိုင်းအမေရိကန်ကြားရတယ်ဒီလက်မကြီးတိုင်းဆိုရင်တနည်းလုံးဒီနေ့လေဆိုရင်ဒီအမေရိကန်ကြားရတယ်ကတော်လေးဒါဒီကထန်လူထူအမေရိကန်တုံထုတ်လာပေါ့အမေရိကန်ဒီကနေ့အတန်ဒီနေ့လေရင်အတန်အမေရိကန်ကြားရတယ်ဆိုတော့အုံလုံးစုရင်ဖိလက်နေကြတယ်ဟုတ်ကဲ
လို့တန်ကြာကရင်နစီအပါဝင်ကားအစီ30နဲ့ကလေးမျိုးကနေဟာခါမျိုးကိုထွက်လာခဲ့ပြီးဟာခါနဲ့ဖလန်းကြာမှာချင်းကာဝေးအဖွဲတွေနဲ့တိုက်ပွဲဖြစ်ပွားခဲ့ကဟာခါမျိုးအနီးမှာစစ်ရင်တန်းအလုံးကိုဖျက်ဆီးနိုင်ခဲ့တယ်လို့ကာဝေးအဖွဲတွေဘက်ကပြောပါတယ်။ဒါအပြင်ဂန်ငေါ်ဘက်ကနေတဆင့်ဟာခါမျိုးဘက်ကလည်းတပ်အင်အားဖြည့်တင်းတာတွေရှိခဲ့ပြီးနောက်ပိုင်းမှာအခုလိုနှစ်ဖက်အကြအဆုံးရှိတဲ့အထိတိုက်ပွဲတွေပြင်းထန်လာတာလည်းဖြစ်ပါတယ်ခင်ဗျာ
။ချင်းပြည်နယ်မှာစစ်ကောင်စီနဲ့ကာကွယ်တပ်ဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်နေတာကိုကိုခမောင်ဆိုမင်းပြောပြခဲ့တာပါ။အခုလည်းတနင်္သာရီတိုင်းဘက်ဒဝဲဘက်မှာညဘက်ပြစ်ခတ်မှုကြောင့်မြို့ကန်တို့တည်ဆုံသွားခဲ့ရတဲ့တဲ့မှာစစ်ရေးတင်းမာနေတဲ့ဒီတနင်္သာရီတိုင်းဒဝဲခရိုင်မှာစစ်ကောင်စီရဲ့အခုလိုညဘက်ပြစ်ခတ်မှုကြောင့်မြုပ်ကံနှုတ်တည်ဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတင်းမာမှုရှိနေချိန်မှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာဖမ်းဆီးတာတွေလည်းရှိတယ်လို့ဒီဒေသခံတွေကပြောပါတယ်ဒီကြောင့်နောက်ဆုံးအချိန်ထိရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗ
ျဒဝဲမြို့မှာမင်းညာဘက်ကပစ်ခတ်မှုတွေနဲ့ပောက်ကွဲသံကြီးခဲ့ရပြီးတော့မြုပ်ကံနှစ်ယောက်တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပုံမော်ရက်ကွက်စောမိညူလန်းစုံမှာအမျိုးသားနှစ်ဦးတည်ဆုံးခဲ့ပြီးစိုက်ကယ်နှစ်စီးနှီးရှို့ခံထားရတယ်လို့မြို့ကန်တူကပြောပါတယ
်။ဆက်လက်နေတဲ့မြို့ထဲမှာပတ်ပြီးတော့ပြစ်သွားတာ။အဲ့မှာအရသားနှစ်ယောက်ပြေးသွားတယ်။ဟိုလူလက်ပိုင်းဗျလူလက်ပိုင်းနှစ်ယောက်အမျိုးသားပဲစိုက်ကယ်နှစ်စီးပဲဒီလမ်းမှာတင်နှီးရှို့ခဲ့တယ်ပေါ့
။တနင်္သာရီတိုင်းဒဝဲခရိုင်ကလောင်းလုံမြို့နယ်မှာပြီးခဲ့တဲ့မေလ23ရက်နေ့ကလူမှုကြီးကြပ်ရေးရုံးစစ်ဖက်ရေးရာလူမျိုးရေးတပ်ဖွဲ့ရုံးနဲ့လောင်းလုံမျိုးမရဲစခန်းတို့ကိုဒဝဲပျောက်ကြားတပ်ဖွဲ့နဲ့ဒဝဲနဂါးတပ်ခွဲငါတို့ပူးပေါင်းပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။အဲ့ဒီဖြစ်စဉ်ပြီးတဲ့နောက်ပိုင်းဒီကနေ့အချိန်ထိထိတွေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီဘက်ကစစ်ဆေးရာတွေပို့ပြီးတော့လုလာတယ်လို့လည်းမြို့ကန်တွေကပြောပါတယ်
။ဒီတိတ်မှုကတော့ခုချိန်ထိမရှိဘူးလား။မရှိသေးဘူးပေါ့နော်။ဒါပေမဲ့မျိုးအတွင်းပိုင်းကိုဆိုတော့ဟိုစစ်ဆေးတက်ကြတာလို့ပါလို့ဟိုဖမ်းဆီးရတော့တော့ရှိနေတယ်ဒီနေ့ဒီပေါ့ဟောအားလုံးမျိုးပေါ်မှာတော့မနေ့ဖော်ရေးတဲ့ကနေပြီးတော့အဒီအဲအားအများကြီးနဲ့စစ်တာတော့ဘာလို့အဲ့လိုရှိတယ်ပြီးတော့မျိုးအဝင်တသားလေးမှလည်းစစ်တာရှိတယ်ဗ
ျစစ်ကောင်စီတပ်ဖွဲ့တွေအင်အားထပ်တိုးလာသလိုမျိုးပေါ်မှာလည်းလမ်းသွားလမ်းလာတွေကိုစစ်ဆေးတာညဘက်အစင်းစစ်တာတွေကိုတောက်လျှောက်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်တဝဲမျိုးနယ်ကထိခိုက်သိဆုံးမှုတွေဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ဒေသခံတွေရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့တီးခြားအတည်ပြုဖို့ကတော့ခက်ခဲနေပြီးတော့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။လောင်းလုံမျိုးပေါ်မှာအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တဲ့မျိုးပြစစ်စင်ရေးပြီးတဲ့အချိန်ကစပြီးတိုက်ခိုက်မှုတွေမရှိတာသတင်းပတ်နဲ့ချီရှိသွားပြီလို့လည်းပြောပါရယ်။ဒ ဒါပေမဲ့လည်းစစ်ကောင်စီတပ်တွေကနေမီရှင်းလင်းလုပ်တာတွေတော့ရှိတယ်လို့လည်းပြောပါတယ်
ခုလက်ရှိမှာတော့ဟိုဟာတဝဲဆိုလို့ရှိရင်ဒီအရှိတော်နယ်ပေါ့နော်ဒီတမလေးခြေဆိုင်ရှိတဲ့နေရာပေါ့အဲ့ဒီဘက်မှာတော့ဒီစစ်ကောင်စီကနေပြီးတော့စစ်ကြောထိုးရတာတွေရှိတယ်ပေါ့ဒီထက်ပို့ပြီးတော့ဟောအားအများကြီးနဲ့ထိုးနေတဲ့ဟာတွေရှိတယ်ပေါ့နော်အာစီရေးအနေနဲ့ကကြတော့ဒီခုမိုးရေကာလာဆိုတော့တို့ကဒီစိတ်ကြောင်းထိုးပြီးတော့ရွာတွေပတ်သွားတာတို့ပြည်သူတွေဖမ်းဆီးတာတို့ပြစ်ဒဏ်တာတို့အဲ့ဒါတွေလည်းပုံမှန်တိုင်းတော့သွားနေတယ်ပဲတော်ဝယ်မှာတော့၄မြို့နယ်ရှိတာပေါ့တော်ခရိုင်ဆိုလို့ရှိရင်တော့အဲဒါ၄မြို့နယ်စလုံးမှာတော့အကောလိုနေရာတိုင်းမှာဖြစ်နေတဲ့ဟာမျိုးတော့မရှိဘူးပေါ့ဟုတ်တို့ကဒီနေရာဖြစ်ရင်ဒီနေရာပြန်တဲ့၃မြို့နယ်ကတော့နည်းသက်သာတယ်ပေါ့ဟုတ်
တနင်္သာရီတိုင်းရေပြည်မြို့နယ်မှာလည်းအခုရက်ပိုင်းနဲ့စစ်ကောင်စီတပ်သားတွေမြို့ပေါ်နဲ့ရွာတွေမှာဝင်ရောက်လာတာရှိပြီးတော့ဒေသခံတို့ဖမ်းဆီးခံရတာရှိတယ်လို့နေခံတွေကပြောပါတယ်။ရေပြည်မြို့နယ်နွယ်လီရွာမှာလည်းမင်းညာတို့ကစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့အရွယ်မရောက်သေးတဲ့မိန်းကလေးငယ်တူဒဏ်ရာရခဲ့တယ်လို့ဒေသရင်းမီဒီယာတွေကဖော်ပြပါတယ်။စစ်ကောင်စီဘက်ကတနင်္သာရီတိုင်းတွေကထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေနဲ့အဲ့ဒီအနီးဝန်းကျင်မှာအင်အားပိုပြီးချထားတယ်လို့ဖမ်းဆီးစစ်ဆေးရာတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်ရှင်
။တဝဲဘက်မှာညဘက်ပြစ်ခတ်မှုကြောင့်မြို့ကနှူးသိဆုံးခဲ့ရတာကိုမမျှသိအောင်ပြောပြခဲ့တာပါ။မကြာခင်မှာတော့မြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီမိုင်းလာမှာတွေ့မဲ့တဲ့တဲ့ရွှေပြောင်းလူသမားဆိုင်ရာတဲ့တဲ့ကိုနားဆင်ကြည့်ရှုရဖို့ရှိရမို့ဆက်နာစဉ်ကြည့်ရှုကြပါဦးခင
်ဗျာ။ဒရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးနဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VUE Plus application ကို download ရယူပ
ါ VUE American Fan ရဲ့ဗိုလ်ဓုညသတင်းတွေကိုဆက်ပြောပြနေပါတယ်အခုတော့မြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီမိုင်းလာမှာတွေ့မဲ့သတင်းမှာရခိုင်တပ်မတော် AA ပါဝင်တဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့နဲ့စစ်ကောင်စီငင်းချရဲ့အဖွဲ့တို့မိုင်းလာမြို့မှာမနှက်ဖြန်တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးမှုအသေးစိတ်ကိုတော့မထုတ်ပြန်သေးပေမဲ့ဆရာနာတင်ပြီးနောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့လက်လက်ကင်တိုက်ပွဲတွေကြီးထွားနေတဲ့မြမရေးဖြစ်ရှင်ရမှာအရေးပါနိုင်တယ်လို့လည်းအကဲခတ်တွေကခမန်းနေကြပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။တရုတ်နိုင်ငံရဲ့ဂျားဝင်ဆေးဆက်မှုအရာစစ်ကောင်စီအမျိုးသားစည်းလုံးညီညွတ်ရေးငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ဖြစ်တဲ့မြမမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တအောင်းမျိုးသားလူမျိုးရေးတက်မတော် TNLA ရခိုင်တက်တော် AA တို့ဟာမိုင်းလာမျိုးမှာမနက်ဖြန်ဂျွန်လ၁ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်ဆွေးနွေးပွဲအတွက်ကိုယ်စားလှယ်တွေမိုင်းလာကိုရောက်နေကြပြီလို့ရခိုင်တက်တော် AA ပြောခွင့်ရခိုင်တုခါက VOA ကိုပြောပါတယ
်အဲ့ဒီကိစ္စကတော့ဒီအခုတော့အဲ့ဒီတွေ့ဆုံပွဲအတွက်ကျွန်တော်တို့ဘက်ကနေပြီးတော့ULAA ရကိုစလေအဖွဲ့တဖွဲ့တော့အဲ့ဒီရောက်နေတယ်ဒီဒုစိဦးစီးချုပ်ဟိုဒေါက်တာညိုထောင်းဦးဆောင်တဲ့ကိုစလေအဖွဲ့အဲ့ဒီမှာဒေသုံဘွေကိုတရားဖို့အတွက်ဒီမိုင်းလမ်းမှာမနေ့ကရောက်နေတာတော့ရှိတယ်အဲ့ဒီဆွေးနွေးမလို့ဆိုတဲ့ကိစ္စကတော့လောလောဆယ်မှာတော့ဒီအပြုတ်လို့မရသေးဘူ
းဆွေးနွေးပွဲအတွက်တရုတ်နိုင်ငံယူနန်ပြည်နယ်နိုင်ငံသားကြီးရအထူးတန်တမန်လဲမိုင်းလားကိုရောက်နေတယ်လို့ပြောပါတယ
်အခုတော့ဒီတရုတ်ဘက်ကဟိုကမ္ဘာကထပြုပြီးတော့ဟိုလောက်တယ်ဆိုတာတော့အာဒါအကြမ်းကျင်းတော့အဲ့လိုတော့ပြောလို့ရတာပေါ့နော်ဒါမျိုးလို့ဟိုဘာတွေအသေးစိတ်နေပြီးတော့မှဟိုလေးဆိုတာတော့ဒီကျွန်တော်လည်းအသေးကြတော့အာမသိသေးဘူးက
ြဆွေးနွေးပွဲမတိုင်ခင်မှာတော့တရုတ်ဗဟိုစစ်ကော်မရှင်ပူးရဲစစ်ဦးစီးဌာနစစ်ထောက်လိုင်းရေးဌာနယာယီညွှန်ကြားရေးမှူးချုပ်ဗိုလ်ချုပ်ရန်ရန်ဟာစစ်ကောင်စီဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့တွေ့ဆုံပြီးနှစ်ဖက်စစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့တာပါမြမနိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်ကတော့ဒီဆွေးနွေးပွဲကမြမငြိမ်းချမ်းရေးအပြင်မြမနိုင်ငံရေးအတွက်ပါအရေးပါတဲ့ဆွေးနွေးပွဲတစ်ခုဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ
်ညီနောင်သုံးဘွဲ့နဲ့စစ်ကောင်စီနဲ့တွေ့ကြတဲ့ဆိုတဲ့ကိစ္စဒါကတော့ပြုတ်ရဲ့ PDP မှုနဲ့တရုတ်ကိုယ်တိုင်ပါဝင်ဆုံးဖြတ်လို့အဲ့ဒီဆွေးနွေးပွဲဖြစ်လာတာစစ်ကောင်စီနဲ့နားလည်မှုတစုံတရာရအောင်ဆုံးပေးတဲ့ကိစ္စဖြစ်တဲ့အတွက်လူမျိုးစစ်စင်ရေးတံပြန်ထိုးစစ်ကာလမှာတော်ရေးကြည့်တဲ့အဲတွေးဆမှုဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ဒီဆုံးဖြတ်ချက်ကလည်းဘာဖြစ်မလဲလို့ဆိုလို့ရှိရင်ရှင်းပါတယ်တရုတ်ရဲ့သဘောထားအတိုင်း NUG နဲ့မပူးပေါင်းရေးနော်ကျွန်တော်တို့ PDF တင်နေမပေါင်းစားရေးဒီလိုချာမှုတွေမှာမပါဝင်ရေးဆိုရဲအဲတရုတ်ရဲ့သဘောထားအတိုင်းဖြစ်မှာဒီရပို့ပြီးတော့တိုးလာနေလို့ရှင်ကျွန်တော်စစ်ကောင်စီရဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စပါသူတို့အနေနဲ့တတ်နိုင်တဲ့လောက်ကျွန်တော်တို့ပါဝင်ကောင်ထဲပေါ်ပြီးရေးတွေထိဖြစ်လာနေမှာဒီစီဝေးရလာဟာတတော်အရေးကြီးတယ်လို့ထင်ပါတယ်တိုးရပါဝင်ဆက်ပမှုဟာဘယ်တိုင်းတာပြရောက်နေပြီဆိုတာကိုပေါ်ပြတာလည်းဖြစ်ပါ
မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပထမဦးဆုံးအကြိမ်တွေ့ဆုံကြမဲ့မိုင်းလာမျိုးကဆွေးနွေးပွဲကိုအနည်းဆုံး2ရက်လောက်ကျင်းပနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်ရှင
်တရုတ်နိုင်ငံရဲ့ဝန်ကြီးဒီလာဆန်းကမြန်မာနိုင်ငံကိုထူးထူးခြားခြားအရှိတောင်အရှာနိုင်ငံတွေမှာပထမဆုံးနိုင်ငံဖြစ်နေလာခဲ့ပြီးအခုတလခင်ချာမေလာကုန်မှာမြောက်ပိုင်းမှာမိတ်သုံးပွဲဖြစ်တဲ့အေအေရခိုင်တပ်နောက်ကိုကန့်နဲ့တောင်ပလောင်တပ်တွေနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့တွေတွေ့ဆုံမှုရှိတဲ့အကြောင်းမဆွမွန်ပြောပြခဲ့တာပါအခုတော့ရွှေပြောင်းလူသမားနှစ်သိန်းကျော်နေထိုင်ခွင့်နှစ်လတိုးဖို့ထိုင်းဆူရကခွင့်ပြုလိုက်တဲ့သတင်းမှာမြန်မာကမ္ဘောဒီးယားလာအိုသုံးနိုင်ငံကဗီဇာတက်တန်းကုန်တဲ့ရွှေပြောင်းလူသမားနှစ်သိန်းကျော်ကိုအစိုးရသည်မဖွဲ့ခင်ဒီထိုင်းဆူရမကြခင်အစိုးရသည်မဖွဲ့ခင်မှာပေါ့နော်ဒီကြာကာလမှာတက်တန်းနှစ်လတိုးနေထိုင်ခွင့်ပြုတော့မယ်လို့ထိုင်းဆူရကကြေညာခဲ့ပါတယ်အခုလိုကြေညာလိုက်တာကြောင့်မြန်မာလူသမားတွေအပေါ်မှာဘလို့သက်ရောက်မှုရှိလာနိုင်ပါလေဒီသတင်းအလုံးစုံကို VOE သတင်းတောက်မအေးမှာထိုင်းကနေသတင်းပေးပို့ထားတာမျိုးတဝါကြီးနာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မြန်မာကမ္ဘောဒီးယားလာအိုသုံးနိုင်ငံကဗီဇာတက်တန်းကုန်နဲ့ရွှေပြောင်းလူသမားနှစ်သိန်းကျော်ဟာနေရပြန်ရတော့မှာဖြစ်တာကြောင့်အလုံးဆက်လုံးရှင်တဲ့လူသမားတွေအတွက်အခက်အခဲတွေရင်ဆိုင်နေရတာပါမြန်မာနိုင်ငံမှာတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုတ်သမားအတော်များများကနေရမပြောင်းရင်ကြပါဘူးမြန်မာနိုင်ငံမှာအလုတ်ကန်အခွင့်အလမ်းတွေခက်ခဲနေတာတွေကြောင့်ထိုင်းနိုင်ငံမှာပဲဆက်ပြီးတော့အလုတ်ဆက်လုပ်လို့ကြပါတယ်အခုအခါမှာတော့ထိုင်းနိုင်ငံမှာရွေးကောက်ပွဲပြီးလို့အစိုးရအသစ်မဖွဲ့ခင်ကာလမှာဗီဇာတက်တန်းကုန်နေတဲ့အလုတ်သမားတွေကိုနောက်ထပ်တက်တန်းနှစ်လတိုးပေးပြီးနေထိုင်အလုတ်လုပ်ခွင့်ပြုတယ်ဆိုပြီးထိုင်းအစိုးရကမေလ30ရက်နေ့ကကြေညာခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ကျွန်မပါဝင်သုံးနိုင်ငံသားအယောက်2သိန်းကျော်လောက်ရှိတာပေါ့။အဲ့ဒါကိုအနာပိုင်းပုံနဲ့ပြီပေါ့
။အခုလိုမျိုးတက်တန်းနှစ်လတိုးပေးလိုက်တာကလည်းထိုင်းနိုင်ငံမှာအလုပ်ဆက်လုပ်ချင်သူတွေ၊ထိုင်းအစိုးရကအလုပ်လုပ်ခွင့်လက်မှတ်အသစ်တွေထုတ်ပေးတာကိုစောင့်ကြည့်သူတွေအတွက်ကတော့အဆင်ပြေသွားတယ်လို့လည်းအခုလိုပြောပါတယ်
။ဒီတက်တန်းအဲ့ပုံနဲ့လူတွေရှိတယ်။အဲတို့ဆိုအလုပ်ကဒီဆက်ုံလုံးမလုံးနဲ့လို့ဒီမှာချုပ်ဆိုလို့ချင်းတတန်းကုန်ပြီသူကပြန်မရတော့မယ်သဘောဖြစ်နေတယ်လေအဲအဲ့လိုလူတွေအတွက်ဆိုရင်ခုကအခုအချိန်ကာလလေးအဲ့လိုဖြစ်တော့လည်းကောင်းတာပေါ့ဒီကြားထဲမှာပြင်ဆင်လို့ရတယ်ဗျာတခြားဥပမာအဲ့လို MOU ကနေပြီးတော့တချို့တွေဆိုလို့ချင်းလည်း MOU မလုပ်တော့ဘဲနဲ့သူတို့ကအဲဒီအလုံးသမားပုံနဲ့အပြစ်တွင်းတာတို့ဘာလို့လှုပ်ချင်တဲ့လူတွေဆိုလို့ချင်းသူတို့တော့အချိန်ရတော့တာပေါ့
ပြီးခဲ့တဲ့ရက်ကပဲထိုင်းနိုင်ငံအခြေစိုက်အလုံးသမားအခွင့်အရေးဖောင်ဒေးရှင်း LRF ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်MWRN ကထိုင်းနိုင်ငံအလုပ်သမားညွှန်ကြားရေးမှူးချုပ်နဲ့တွေ့ဆုံပြီးတက်တန်းကုန်နဲ့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့အလုပ်သမားတွေနေရမပြောင်းပဲဗီဇာတက်တန်းတိုးခွင့်ရရေးကိုတွားရောက်ဆွေးနွေးခဲ့ကြပြီး၃ရက်ကြာမှာတော့အခုလိုမျိုးယာယီဖြေလျှော့မှုတစ်ခုကိုလုပ်ပေးခဲ့တာဖြစ်ပါတယ်ရှင
်။ရှေ့ပြောင်းအလုပ်သမားနှစ်သိန်းကျော်နေထိုင်ခွင့်နှစ်လထိုင်းဆိုရကနေပြီးတော့နောက်ဆုံးပေးလိုက်တာကိုမယင်းမှာပြောပြခဲ့တာပါ။အခုလိုဗိုလ်ထူးညရဲ့သတင်းပေးပို့ချက်တွေအပြီးမှာတော့အက်ဒီတာနဲ့စကားဝိုင်းအပါဝင်အပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိသေးတာမို့နောက်ဆက်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါ လူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တန်ရဲ့မေလ31ရက်ဗိုလ်ရုညရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ3252တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website, Facebook နဲ့ YouTube မှာလည်းအခုလိုထုတ်လွှင့်ချိန်တွင်ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါသေးတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အပတ်စဉ်အစီအစဉ်တွေမှာတော့ဗိုလ်ရုညတိုင်းပြောပြပေးနေကြ Editor နဲ့ဆွေးနွေးကန်အစီအစဉ်မှာဥတည်မောင်တန်းပြောပြထားတာနောက်ဒေါက်တာသန့်စောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်နောက်ကိုရန်နဲ့အာကစားကန္တစတဲ့အပတ်စဉ်အစီအစဉ်တွေကိုတဝါကြီးစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့အက်ဒီတာနဲ့ဆွေးနွေးကမှာအညွန်ကိန်းသတ်မှတ်ချက်တရားမှုရှိသလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါတယ်နေစီမချားသတင်းတောက်များအဖွဲ့ရဲ့မေလာတဲ့ထုတ်ပြန်ခဲ့တဲ့နိုင်ငံပေါင်း180ရဲ့မနှစ်2022ခုနှစ်သတင်းလလခွင့်ညွန်ကိန်းမှာမြန်မာနိုင်ငံက186နဲ့ဒီနှစ်2023ညွန်ကိန်းမှာအဆင့်183ချိတ်လိုက်ပါတယ်။အလားတူမနှစ် 2022 ဆင်းရဲဒုက္ခအညွန်ကိန်းမှာလည်းနိုင်ငံပေါင်း159နိုင်ငံမှာမြန်မာနိုင်ငံကအဆင့်39မှာရှိခဲ့ပါတယ်။ဒီလိုအညွန်ကိန်းတွေကလက်တွေ့အကျိုးရှိနိုင်ပါသလား။ဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကမှာဦးတင်မောင်တန်းကိုမမျှတစီအောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးတင်မောင်တန်းရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗ
ျဒီပြီးခဲ့တဲ့မေလရဲမှာနေစီမချာသတင်းထောက်များအဖွဲ့ကနေပြီးတော့2022ခုနှစ်အတွက်ဒီသတင်းလွတ်လပ်ခွင့်เนาะအညွန်ငိမ့်တိုင်းတာရာတွေကိုထုတ်တာမှာနိုင်ငံ180မှာမြန်မာက186ချိတ်ပါတယ်အလားတူပဲဒီ Hanky ဒီ Misery Index ပေါ့เนาะဆင်းရဲဒုက္ခတိုင်းတာမှုပေါ့အဲ့ဒါမှလည်းမြန်မာက159မှာ39ချိတ်ပါတယ်အဲ့တော့ဒီလိုနိုင်ငံရဲ့အညွန်ကိန်းတွေသတ်မှတ်ချက်တွေဒီဟာတွေတိုင်းတာတာတွေကိုထုတ်နေတာဟာလက်တွေ့မှာအကျိုးရှိတယ်လို့ထင်ပါသလား
ကျွန်တော်တို့ဒီအဲ့ဒီအညွန်ကိန်းဒါမှမဟုတ်အစ်စ်တွေကိုထုတ်ပြန်တဲ့အဖွဲ့ရဲ့ရည်ရွယ်ချက်ကိုကြည့်ရအောင်ပေါ့နော်သူရည်ရွယ်ချက်ကများသောအားဖြင့်တော့ဒီလိုတိုင်းတာကြတယ်ဆိုတော့ကအဲ့ဒီနိုင်ငံတွေမှာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်အထောက်အကူပြုအောင်ဆိုတဲ့သဘောပေါ့နော်အကျိုးရှိမရှိဆိုတာကတော့အဲ့ဒီနိုင်ငံရဲ့မူဝါဒရည်မှန်းချက်တွေပေါ်မှာမူတည်မယ်ပြီးရင်အဲ့ဒီကာလပေါ့အစိုးရရဲ့သဘောထားပေါ်မှာမူတည်မယ်ပြီးရင်ကျွန်တော်တို့အကျိုးရှိလားမရှိလားဆိုတာကတော့ကြည့်တဲ့သူရသတ်မှတ်ချက်ပေါ်မှာမူတည်မှာပေါ့နော်ဒီထက်မှာပါဝင်ပတ်သက်တဲ့လူတွေအားလုံးအပေါ်မှာတည်ရောက်မှုမရှိဘူးဆိုရင်တော့အစိတ်ပိုင်းတချို့ပေါ်မှာတော့တည်ရောက်မှုရှိမယ်လို့ကျွန်တော်ထင်တယ်ဥပမာဆိုတော့အစိုးရဆိုရင်အစိုးရထဲမှာလက်ရှိအာဏာရထားတဲ့လူရှိတယ်ပြီးရင်လက်ရှိအနာရထားတဲ့ထက်မှာပြုပြင်ပြောင်းလဲလှုပ်ချင်တဲ့လူရှိတယ်မလှုပ်ချင်တဲ့လူရှိတယ်ဆိုရင်ဒီလိုညွန့်ငိမ့်နေတာပြုပြင်ပြောင်းလဲလှုပ်ချင်တဲ့သူတွေအတွက်တော့တနည်းတဖုံတူသုံးမှုအတွက်အကျိုးရှိတယ်ဒီပြိုင်ထဲမှာပဲကျွန်တော်လွတ်တော်ထဲမှာရှိမယ်လွတ်တော်ကအစိုးရကိုစောင့်ကြကြည့်ရှုနေရတယ်အဲ့တော့ဒီအစိုးရနဲ့လွတ်တော်ရဲ့ဓာတ်ကြားထဲမှာနိုင်ငံရေးပါတီတခါလေလွတ်တော်မှာအများစုရတဲ့ပါတီဖြစ်ချင်ဖြစ်မယ်ညွန့်ပေါင်းဖြစ်ချင်ဖြစ်မယ်အဲ့လိုဝေဖန်ဖို့အတွက်သုံးသပ်ဖို့အတွက်အခြေအနေကိုကြည့်ဖို့အတွက်လည်းအကျိုးရှိတတ်တယ်အဲတခါကျွန်တော်တို့အရက်ပဲအဖွဲ့အစည်းတွေနဲ့မီဒီယာပေါ့နော်။များသောအားဖြင့်တော့အကျိုးရှိတတ်တာများတယ်လို့ကျွန်တော်ထင်ပါတယ်
။ဒီတော့ဆရာဒီလိုဒီတိုင်းတာမှုအညွန်ကိန်းတွေကမြန်မာနိုင်ငံအတွက်ကောတည်ရောက်မှုရှိမယ်လို့ထင်လားဆရာ
။တချို့အညွန်ကိန်းတွေကမြန်မာနိုင်ငံအတွက်တည်ရောက်မှုရှိခဲ့တယ်။လက်ရှိစစ်ကောင်စီဘက်မှာတည်ရောက်မလားမတည်ရောက်ဘူးလားဆိုတာတော့အဲကျွန်တော်မပြောတတ်ဘူးပေါ့နော်။ဒါပေမဲ့စစ်ကောင်စီရဲ့လက်ရှိအနေအထားရာသူကနိုင်ငံရေးတိုက်ပွဲတစ်ခုလိုပဲမြင်နေတဲ့အတွက်ကြောင့်ဒါတွေဟာသူ့ကိုတိုက်ခိုက်ဖို့အတွက်လုပ်နေကြတယ်နိုင်ငံကြီးတွေကလုပ်နေကြတဲ့အစီအစဉ်တွေဖြစ်နေရှုမြင်ကောင်းရှုမြင်နိုင်ပါတယ်ဒါပေမဲ့ဒါကိုဖွံ့ဖြိုးတိုးတက်ရေးတောင်းကနေမှကြည့်ပြီးတော့ရှုမြင်သုံးသပ်ခဲ့တာလည်းရှိခဲ့ဘူးပါတယ်တိုင်းတာမှုတိုင်းကိုတော့မကြည့်ဘူးပေါ့နော်ဆိုတော့အဲ့ဒီအချိန်မှာတက်လာတဲ့အစိုးရကစိတ်ဝင်စားမှုပေါ့ဒါတက်လာတဲ့အစိုးရဆိုတာတောင်မှပဲအစိုးရတစ်ဖွဲ့လုံးအနေနဲ့လူတိုင်းကစိတ်ဝင်စားခြင်းမှာစိတ်ဝင်စားတယ်သက်ဆိုင်ရာဌာနတစ်ခုရဲ့ဝင်ကြီးသူ့ရဲ့တာဝန်ရစိတ်ဝင်စားတဲ့ အပေါ်မှာမူတည်တတ်တယ်လို့ကျွန်တော်ထင်တယ
်ဘလူတိုင်းတာမှုမျိုးကိုအလေးထားခဲ့တာရှိပါတယ
်အဲကျွန်တော်တို့ဒီဥသိစိတ်အစိုးရလက်ထက်မှာတော့အဲကျွန်တော်တို့အထူးသဖြင့်ကြည့်ခဲ့တာက doing business ပေါ့နော်ဒီလုပ်ငန်းလုပ်တာကင်တာပတ်ဝန်းကျင်ကမ္ဘာပံတိုက်တာတဲ့ဟာကဒါကြည့်ခဲ့ရှုခဲ့ပြီးတော့လောက်ကင်ခဲ့တာတွေတွေ့ရတယ်အဲ့ဒီအချိန်တော့ဆိုရင်အဲကျွန်တော်တို့ဒီသမရယုံကနေမှဒီကမ္ဘာပံအစီအခါသာထွက်ပြီးချက်ချင်းပဲသူတို့နောက်နှစ်ရက်လောက်ကြာမှအစည်းအဝေးကိုခေါ်တယ်ချက်ချင်းအစည်းအဝေးခေါ်တယ်နောက်နှစ်ရက်လောက်မှကျင်းပတယ်ကျင်းပပြီးတော့သက်ဆိုင်ရာဌာနတွေပေါ့နော်ဒီထဲမှာတိုင်းတာချက်ထဲမှာပါတဲ့လုပ်ငန်းတွေနဲ့နှွေနေတဲ့ဌာနတွေကဘယ်လိုပြည်ပြင်ပြောင်းလဲလောက်ကြမလဲဆိုတော့လုပ်တယ်နောက်ပြီးတော့တောက်လျှောက်ပေါ့နော်ဆက်ပြီးတော့ကျွန်တော်တို့အဲလတိုင်းပေါ့လတိုင်းမှာအစည်းအဝေးကျင်းပသွားတယ်မြန်မာနိုင်ငံအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အဲဒီလုပ်ငန်းလုပ်တာကင်တာလုပ်ပိုင်ခွင့်ပေါ့နော်ဒါပေမဲ့ကမကောင်းအကြောင်းမလားဆိုတာပဲပေါ့နော်ဒီ measurement น่ะเนาะတကယ်ဖွံ့ဖြိုးတိုးတက်မှုဘက်ကိုမသွားဘူးဆိုပြီးတော့ပြန်လေဝေဖန်တုံ့တက်ကြတာတွေရှိတယ်ကြောင့်ကမ္ဘာပံက2021ခုနှစ်မှာလာထင်တယ်เนาะကျွန်တော်ပြန်ရက်ပြက်လိုက်တယ်ဒါပေမဲ့အခုမကြခင်မှာအဲ့ဒီတိုက်တာချက်တစ်ခုအသက်တစ်ခုနဲ့ပြန်ပြီးထွက်လာမယ်နိုင်ငံတွေကိုကြည့်အောင်မယ်ဆိုပြီးတော့လည်းကျွန်တော်ဖတ်ရတယ
်နောက်တစ်ခုကပါဒီ media လွတ်လပ်ခွင့်ကိုဖြေလျှော့တဲ့အခါမှာရောဒီလိုတိုင်းတာမှုတွေကိုအသုံးပြုခဲ့ပါသလား
အဲကျွန်တော်စကားပြောမိသလောက်ထီတော့ပြောကြည့်မိသလောက်ထီတော့အသုံးပြုခဲ့တယ်လို့အဲမထင်ဘူးပေါ့နော်ဒါပေမဲ့လို့ဒီမီဒီယာကိုလွတ်လပ်အောင်တော့ဘာတွေလုပ်မယ်ဘယ်ဥပဒေတွေကိုဖြေလျှော့မယ်ဥပဒေတွေကိုဘယ်လိုအစားထိုးမယ်နောက်ပြီးတော့မှာစာပေစစ်စစ်ရဆပြီးတော့ကျွန်တော်တို့ဒီဖြတ်သိမ်းဖို့ထီပေါ့နောက်ဆုံးလျှော့သွားဖို့ဖြတ်သိမ်းဖို့ထီကျွန်တော်တို့စီမံဆောင်ရွက်ခဲ့တာတွေတော့ရှိတယ်
တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဒီလိုတိုင်းတာချက်တွေနဲ့ဆောင်ရွက်ခဲ့တာရှိပါသလား
တိုင်းတာချက်နဲ့ဆောင်ရွက်တယ်လို့တော့ကျွန်တော်မကြဘူးဘူးဒါပေမဲ့လို့တရားဥပဒေစိုးမိုးရေးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပင်မပေါ့နော်မူဝါဒဖြစ်တယ်ဆိုတဲ့အတွက်ကြောင့်အဲ့ဒီအစိုးရလက်ထက်မှာဒီတရားဥပဒေစိုးမိုးရေးကိုအဓိကထားပြီးဆောင်ရွက်တယ်ပေါ့နော်ဆောင်ရွက်တဲ့အခါမှာအဲဒီလိုပြုပြင်ပြောင်းလဲခြင်းနဲ့ဆိုလို့ရှိရင်ကိုဒီကျွန်တော်တို့အကူအညီပေးတဲ့အဖွဲ့အစည်းတွေကအစီအစဉ်တွေကိုထည့်လာတယ်လှုပ်လာတယ်ဥပမာအဖြစ် USAID ဆိုရင် Rule of Law Program ဆိုပြီးတော့လှုပ်လာတယ်ကျွန်တော်မှတ်မိလောက်ဆိုလို့ရှိရင်မလားရှုပ်ဆိုလို့ရှိရင် Rule of Law Center ဆိုပြီးတော့ Center တစ်ခုဖွင့်တယ်ဖွင့်ပြီးတော့အဲကျွန်တော်တို့ဒီတရားဥပဒေနဲ့သက်ဆိုင်တဲ့เนาะဒီခုနတရားဥပဒေစိုးမိုးရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေကိုသင်တန်းနေပေးကြတယ်နောက်ပြီးတော့အဲသူတို့ကလည်းတိုင်းတာကြည့်ရှုတာတွေရှိမှာပေါ့နော်ဒီတရားဥပဒေစိုးမိုးရေးကိုနိုင်ကိုကသူ့ရဲ့လုပ်ငန်းအတော်ကြာတယ်နော်ကျွန်တော်တို့ဒီရေဘူးရနိုင်ငံတွေကိုတရားဥပဒေစိုးမိုးမှုရှိလာပြီလို့နိုင်ငံတွေကိုလေ့လာတဲ့အခါမှာကိုကနော်ကျွန်တော်တို့ပြန်များနှစ်ပေါင်း40လောက်လိုအပ်တယ်ဒီပြည်ပြည်ပြောင်းလဲလုပ်ငန်းတွေဆိုတော့ဒါကအကြဆုံးလုပ်ငန်းထဲမှာပါပါတယ်တရားဥပဒေစိုးမိုးရေးဆိုတော့နော်ဆိုတော့ဒီတော့လူတွေထင်တယ်လို့ချက်ချင်းလိုက်ရင်အစ်စ်နေတက်သွားတာเนาะအစ်စ်နေများသွားမှာတော့ဒီလိုကတော့မဖြစ်နိုင်ပါဘူ
းဒီမြန်မာနိုင်ငံကအချင်းဖြဲချစားမှုဟိုအညွန်ကိန်းမှာလဲတော်တော်လေးကိုစိုးရတဲ့အစ်စ်မှာရှိပါတယ်နောက်အချင်းဖြဲချစားမှုတိုက်ဖြဲရေးကော်မတီကိုလည်းအရင်တော့ဖွဲ့စည်းခဲ့တာလည်းရှိပါတယ်ဒါပေမဲ့ဒီကော်မတီပေါ်မှာတိတ်ပြီးတော့ထိရောက်မှုမရှိဘူးဆိုပြီးတော့ဝေဖန်ခဲ့ကြပါတယ်
ဟုတ်ပါတယ
်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ကောဟိုဘယ်လိုသုံးသပ်ပေးချင်ပါသလဲဆရာ
အချင်းပြတ်ချစားမှုကော်မတီကိုကျွန်တော်တို့အဓိကတိုက်တာလဲအဖွဲ့ကတော့ Transparency International ပေါ့နော်နိုင်ငံတကာပွင့်လင်းပြင်သာရေးအဖွဲ့အကြီးပေါ့ဆိုတော့တိုက်တာတဲ့အချက်ရလဲမြန်မာနိုင်ငံရဲ့အချင်းပြတ်ချစားမှုကအတော်လေးအောက်မှာရှိနေတယ်တော်တော်စုစုပေါင်းပေါင်းရှိတယ်နောက်ဒါမဲ့ပြည်ပြည်ပြောင်းလဲတွေဆလုပ်လာတယ်ဦးသိန်းစိတ်လက်ထက်မှာတော့ဆားစုကြည်လက်ထက်မှာပါအဲ့ဒီမှာအတွေ့အကြုံကကျွန်တော်တို့တွေ့ရတာပါလာပြီးတွေ့ရလဲဆိုတော့ဒီချက်ချင်းနိုင်ငံတိုးတက်အောင်လုပ်ဖို့ဟာတခြားအရင်းနဲ့လည်းသွားချိန်ရတယ်။ဥမာဥသိစိတ်လက်ထက်ပါဆိုလို့ရှိရင်ဒါအရင်စစ်စိုးရလက်ထက်မှာအမှန်အကျင့်ပြတ်ချစားပြီးတော့နေခဲ့ရတယ်ပြောင်းလဲရတယ်ပြောင်းလဲရတယ်တခြားပြုပြင်ပြောင်းလဲရေးတွေစိုးစိုးကပြောတယ်လို့စီဝိုင်းလောက်တာကိုက်တာပေါ်ပွင့်ခြင်းအတွက်ဖြေရှင်းရမယ့်ဟာလေးရှိတယ်။အဲ့ဒီအခါမှာဒီလိုအကျင့်ပြတ်ချစားမှုကိုလှုပ်လိုက်တဲ့အတွက်ကြောင့်မို့လို့ဒီဘက်ကပြုရင်ပြောင်းလဲကိုသွားပြီးထိခိုက်မလားဆိုတဲ့ဟာကိုလည်းပြန်ပြီးချိန်ရတယ်။ချိန်ကြတယ်လို့ကျွန်တော်နားလည်တယ်ပေါ့နော်။ဆိုတော့ Ari chain noa solusi, Ari chain ma, Mavano, Sagasa, but Transparency International, Ranganay, Kunibu, Tresubiro, Integrated System Suspense, you chopma move, send it. They would have my chopma move, send it, they will bloom out the summoners, where they how, Duro, a capture day, be, Ranganay, Kunide Hashi. Ari are do what the car, model, the cool in there. Kami dasu nengania, adi lo tawu kekeshi nenoshi. Pobi lueku ansu biro di mione tenne masa biro. Lojia ansu biro, jenaru asupiu dari le memandang masih gede dami me mepikai ubo no.
Nyungin ni bo no, nengen teku ye temace nyungin ni di lo tawu dani patet biro. Om yema nengen ma tung cha biro, amin doare piya ko si gebala. Te cha nengen ni ne patet biro, si ani ne rau ni ne piopia biro.
เออเมื่อมาในงานมาတော့ခုနကဘာပိုင်ရဲ့အဲလုပ်ငန်းလုပ်တာကွေးကအစ်နေတဲ့တက်သွားတယ်ပေါ့နော်အဲဗီယက်နမ်နိုင်ငံကတော့အဲဒီလိုအညွှန်းငိမ့်ကိုတုတ်ပြန်တာတဲ့သူတို့ရဲ့အညွှန်းငိမ့်တစ်ခုကိုပြန်ပြီးဖန်တီးတာကိုတွေ့ရတယ်เนาะဒါ 2019年的苏亚也USAID的嘛，万能国际超版的，不帮上海家的个越南，共产党一面在内，就那个一些方程式呢，对比了，哎，PCI落地的，啊，就那个provincial competitiveness index，所以我落的，哎，罗，第二年的呢，他不话罢了，所以，对吧？第二年的股都落，那，啊，股龙安稳，就蛮稳的，都罗嘞。 အချက်လက်ရေဘူးရအခြေအနေထားကိုသိလို့ရတယ်အဲ့ဒီအတွက်ပြုပြောင်းလဲမယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ဒီနိုင်ငံတွေမှာဘာတွေကြုံနေရလဲပြဿနာတွေကဘာတွေလဲဆိုတာကိုပညာရှင်တွေကပြန်လေ့လာပြီးတော့မှအဲ့ဒီနိုင်ငံနဲ့ဆိုင်တဲ့အညွှန်းငိမ့်ကိုပြန်ပြီးတော့တိဆောက်ယူရတာရှိပါတယ်ဗီယက်နမ်မှာအဲ့လိုတိဆောက်ခဲ့တယ်တိဆောက်ခဲ့ရုံနဲ့မကဘူးသူကဒီ ခေအုပ်ချုပ်ရေမှုတွေကယာဒူအတက်ယာဒူအတို့ပြီးအဲ့ဒီမှာရှိတဲ့ဝန်ထမ်းတွေကယာဒူအတက်ယာဒူအတို့တွေနဲ့ပါသူကဒီဆက်ဆက်လိုက်တဲ့အခါမှာဗီယက်နမ်မှာသူများတဲ့ပုံပြီးပွင့်လာတဲ့မြန်ခဲ့တယ်ကဘာရဲ့စီးပွားရေးကြီးတဲ့ဝင်ဖို့တယ်အခြေအနေစဉ်းစားဖြစ်ခဲ့တယ်လို့ရှိတယ်မြန်မာနိုင်ငံမှာတော့အဲ့ဒီလိုထိမတော်ခဲ့အောင်ပေါ့နော်
ဒီလိုအညွှန်းငင်းတွေကိုဘယ်လိုအကျိုးရှိရှိအသုံးချပြီးတော့ပြန်ပြီးတော့ဟိုအသုံးပြုနိုင်မလဲဆရာပြန်ပြီးတော့ကျွန်တော်တို့လေ့လာရေးပြန်လုပ်ရပါတယ်เนาะအညွှန်းငင်းကမိမိရဲ့အနေထားတခြားနိုင်ငံတွေနဲ့ရှင်းလိုက်ရဲ့အနေထားမှာရှိတယ်အဲ့တော့ကိုယ့်ရဲ့စနစ်ကဘယ်ကိုသွားမလဲဘာစနစ်လဲကိုယ်ကဘယ်လိုပြုပြင်ပြောင်းလဲကျင်တာလဲအဲ့ဒီအတွက်ကျွန်တော်တို့ပြန်ပြီးလေ့လာတယ်ဒါဒီ
ေเนาะပညာရေးဆိုင်ရာတောင်းကနေเนาะကျွန်တော်တို့မှာအဖွဲ့အစည်းတစ်ခုရဲ့ structure ရပြောင်းနေတာလား structure ဆိုဖွဲ့စည်းတိဆောက်ထားပုံရပြောင်းနေတာလားယဉ်ကျေးမှုရပြောင်းနေတာလားဒါမှမဟုတ်အဲ့ဒီအဖွဲ့အစည်းလုပ်ငန်းနဲ့ဆက်ဆက်နေတဲ့ဥပဒေတွေကိုပြောင်းနေတာလားเนาะပြီးရင်အဲ့ဒီဥပဒေတွေကနေထွက်လာတဲ့ကျွန်တော်တို့ regulation လို့ပြောတဲ့ပြဋ္ဌာန်းချက်တွေပေါ့เนาะပြဋ္ဌာန်းသတ်မှတ်ချက်တွေကိုပြန်ပြီးတော့သုံးတတ်တဲ့ဟာကိုသွားကျင်တာလားအစရှိတဲ့ဖြစ်ပေါ့ဒီအာရမိုင်ပုံကိုယ်တွေနဲ့ပညာရှင်တွေနဲ့ကျွန်တော်ဆွေးနွေးရပါတယ်ဆွေးနွေးပြီးတဲ့အခါမှာဒီရည်မှန်းချက်တစ်ခုကိုရောက်ပြီးတဲ့အဲ့ဒီရည်မှန်းချက်ပေါ်မှာမူတည်ပြီးတော့လေ့လာရေးဒီဇိုင်းလုပ်ရတယ်လေ့လာရေးကနေမှထွက်လာတဲ့အကနေမှဘလို့ပြုပြင်ပြောင်းလဲပုံစံနဲ့တွားမယ်ဆိုတာကိုလေ့လာရပါတယ်အညွန်ကိန်းနေရာနေယူလိုက်တာကတော့ကျွန်တော်တို့ဖြတ်လန်းကနေကျွန်တော်တို့ရက်လက်ပေါ့နော်ညံ့ညံ့ဆန်းဆန်းရတဲ့ဟာမျိုးရှိပါတယ်အဲ့တော့ရေရှည်တည်တတ်တဲ့ပြည်သူတောင်းတဲ့တစ်ခုကိုသွားမယ်ဆိုရင်တော့စနစ်ကျတော့ကိုပြောပါမယ်။အဲ
့ငါတကအညွန်ကိန်းတွေသတ်မှတ်ပြီးချက်သက်ရောက်နိုင်မှုနဲ့အသုံးဝင်နိုင်မှုပေါ့အေဒီတာနဲ့စနစ်ကမှဥတ္တမောင်တန်းနဲ့မမျှသစင်အောင်တို့ဆွေးနွေးကြတာပါ။အခုတော့အပတ်စဉ်လူလူနဲ့ကြံ့မာရေးကဏ္ဍပါသွေးတို့ရှိသူအသက်ရှင်တွေကိုပြောထားပါတယ်။သွေးတို့ရောဂါဝေဒနာရှင်တွေအနေနဲ့သွေးပေါင်ခြင်းကိုတိတိကျကျမှန်မှန်ကန်ကန်တိုင်းတာပြီးပုံမှန်ပမာဏအတွင်းထိန်းထားနိုင်ရင်အသက်ရှည်ရှည်နေလို့ရပါတယ်ဒေါက်တာသက်စောပြပြပေးပါဦးခင်ဗျာ
ဒ ေလ18ရက်နေ့ကိုကမ္ဘာတွေ့တူယောဂနေ့အဖြစ်သတ်မှတ်ထားတာပါ2023ခုနှစ်အတွက်ဆောင်ဖို့အနေနဲ့သေပောင်ကျင်ကိုတိတိကျကျတိုင်းတာကြဖို့သေပောင်ကျင်ကိုပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းချုပ်ထားကြဖို့နဲ့အသက်ရှည်ရှည်နေကြဖို့ဆိုပြီးတိုက်တွန်းနှိုးဆော်ထားကြတာတွေရှိပါတယ်ဒီပေါင်းကျင်ကိုတိတိကျကျတိုင်းတာလာနဲ့ပတ်သက်ပြီးတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုလမ်းညွှန်ထားပါတယ်
။သွေးပေါင်းကျင်130 85ထက်များပြီးတော့အရှိမကျွန်တော်တို့ပြောကြခဲ့တဲ့ဒီအဝလွန်တာသွေးထဲမှာအဆီများတာသွေးထဲမှာအချိုဓာတ်များတာဆေးလိပ်တောက်တာဒါတွေရှိခဲ့မယ်ဆိုရင်ဒါဆေးစတင်ကုသမှုလိုအပ်နေပြီဖြစ်ပါတယ်။အကယ်၍သွေးပေါင်းကျင်140 90ကျော်လွန်နေပြီဆိုရင်တော့မလွဲမသွေဆွေးကကုသမှုခံရမှာဖြစ်ပါတယ်။အဲ့တော့ဒီနေရာမှာသွေးပေါင်ခြင်းကဏ္ဍကိုပြောတဲ့အခါမှာကျွန်တော်တို့ကတိတိကျကျဖြစ်ဖို့လိုပါတယ်။တခါတလေသွေးပေါင်ခြင်းတဲ့အခါမှာသွေးပေါင်ခြင်းကတက်လိုက်ကျလိုက်နဲ့ဘုရားအမှန်မှန်မသိဘူးလို့ပြောတာလည်းရှိပါတယ်။ဒါကြောင့်မလို့သွေးပေါင်ခြင်းတဲ့အခါမှာစနစ်တကျတိုင်းဖို့လိုပါတယ်။သွေးပေါင်မချိန်မီမှာ3မိနစ်နဲ့5မိနစ်ကြာအနားယူရမယ်။နောက်တစ်ခါအိမ်မှာသွေးပေါင်ချိန်မယ်ဆိုရင်သွေးပေါင်ချိန်တဲ့ဆက်တင်တဲ့ဇပွဲရဲ့ကိုယ့်ရဲ့လက်မောင်းရဲ့နှလုံးရဲ့ဒီတံတန်းထဲဖြစ်နေရပါမယ်။နောက်တစ်ခါနောက်မိပါတဲ့ထိုင်ပေါ်မှာထိုင်ပြီးနောက်ကိုမိထားမယ်။နောက်တစ်ခါခြေထောက်ကိုချိတ်ထားခြင်းမပြုရဘူး။စကားမပြောရဘူးပေါ့နော်။ဒီလိုစနစ်တကျတိုင်းဖို့လိုပါတယ်။နောက်တစ်ခါဒုတိယအချိန်ကို1မိနစ်2မိနစ်ချာပြီးဒုတိယအချိန်ထပ်ပြီးတိုင်းဖို့လိုပါတယ်။ဒီနှစ်ချိန်ကို average ယူလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့သွေးပေါင်ခြင်းကိုတိတိကျကျတိမှာဖြစ်ပါတယ်။အဲ့တော့အဲ့ဒီသွေးပေါင်ခြင်းက130-85ထက်ကိုညားနေပြီဆိုလို့ရှိရင်တော့ဆရာဝန်နဲ့တိုင်နေပြီးတော့ဈေးကူသားမှုခံယူဖို့အတွက်ကိုလမ်းညွှန်မှုခံယူမှာဖြစ်ပါတယ်
။သွေးပေါင်ခြင်းကိုပုံမှန်ပမာဏအတွင်းရှိအောင်ထိန်းချုပ်တဲ့နေရာမှာအောင်မြင်တဲ့လူနာတွေရှိတယ်လို့မအောင်မြင်တဲ့လူနာတွေလည်းရှိပါတယ်။သွေးပေါင်ခြင်းကိုထိန်းညှိရတဲ့နေရာမှာမအောင်မြင်ရတဲ့အကြောင်းရင်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့သွေးရိုးရှိမှန်းသိပြီးတော့ဆေးတွေတောက်နေတဲ့နေသွေးပေါင်ခြင်းသတ်မှတ်ထားတဲ့သွေးပေါင်ခြင်းမရောက်တာဆိုလို့ရှိရင်နံပါတ်1ကတော့ဆေးကိုမှန်မှန်မတောက်တာပါနောက်တစ်ခုကတော့မိမိရဲ့သွေးပေါင်ခြင်းပုံမှန်ဖြစ်ပြီဆိုပြီးတော့ဆေးကိုရက်လိုက်တယ်နောက်တစ်ခုကတော့ဒီဆရာဝန်ကတလပေးလိုက်တယ်ဆိုရင်တလတောက်ပြီးတဲ့အခါမှာလူနေကောင်းပြီဆိုပြီးတော့ဆက်တောက်တာမျိုးမရှိတော့ဘူးတချို့တွေကြတော့သွေးပေါင်တာကျသွားမှစိုးရိမ်ပြီးတော့ပုံမှန်သွေးပေါင်ခြင်းရောက်ပြီဆိုရင်ရက်လိုက်တာတွေရှိတယ်ပေါ့နော်အဲ့တော့ဒီအချက်တွေကြောင့်မလို့ကိုယ့်ရဲ့သွေးပေါင်ခြင်းကပြန်ပြီးတက်နေတယ်တက်နေတာကိုလည်းသွေးပေါင်မချိန်တဲ့အတွက်မသိရှိဘူးနော်ဒီနည်းနဲ့ဆရာတော်သွေးရိုးရှိတဲ့လူတွေကရှိတော့လဲဆေးတောက်နေတော့လဲကိုယ့်ရဲ့သွေးပေါင်ကြီးပြီးတတ်မှတ်ထားတဲ့သွေးပေါင်ကြီးကိုမရောက်တာဖြစ်ပါတယ
်တိတိယောဂါကိုကုသတဲ့နေရာမှာဆေးဝါးကုသမှုတွေကအရေးပါတဲ့ဤသူဆေးဝါးမပါတဲ့ကုသမှုနီလန်းတွေကလည်းအရေးပါတာကိုတွေ့ရပါတယ်ဆေးဝါးမပါတဲ့ကုသမှုနီလန်းတွေရဲ့အရေးပါပုံနဲ့တိတိယလူနာတွေရဲ့လွဲမှားနေတဲ့အယူဆအမှားတချို့အကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်တိတိယောဂါကိုကုသတဲ့နေရာမှာဆေးဝါးတစ်ခုတည်းကိုမိကိုအားကိုးနေလို့မရပါဘူးnan pharmacological treatment လို့ခေါ်တယ်ဆေးဝါးမပါဘဲကုသနည်းတွေကလည်းအရေးကြီးပါတယ်အဲ့ဒါကိုလူနာတွေအများစုကလိုက်နာဖို့ပြက်ကွက်နေပါတယ်အဲ့ဒါတော့နံပါတ်1အနေနဲ့ဒီအစားတောက်နဲ့ပတ်သက်ပြီးတော့အစီနဲ့အငံကိုရှော့ချစားသုံးဖို့လိုအပ်ပါတယ်နံပါတ်2အနေနဲ့မိမိရဲ့ခန္ဓာကိုယ်လေ့ကျင့်ကိုသတ်မှတ်တဲ့ဘောင်အတွင်းမှာထားဖို့လိုပါတယ်နံပါတ်3ကတော့ဒီကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းတစ်ခုလုပ်ဖို့လိုပါတယ်နံပါတ်4ကဆေးလေးတောက်တဲ့လူတွေနဲ့ဆေးလေးကိုဖြတ်ဖို့လိုပါတယ်ပေါ့နော်ဆိုတော့ဒီဘိုင်းနေမှာအားနည်းနေတာတွေ့ရပါတယ်ဆေးဝါးတောက်သုံးခုနဲ့ပတ်သက်လို့ရှိရင်ဆေးပုံမှန်တောက်ဖို့အတွက်အားနည်းနေတာတွေ့ရတယ်နောက်တစ်ခါကိုယ့်ရဲ့အိမ်မှာသွေးပေါင်မှန်မှန်ချိန်ပြီးတော့ဆေးဝါးလိုအပ်ချက်ရှိနေတာကိုမသိဘဲနဲ့အဲပုံမှန်ဆေးတောက်ရင်ပြီးရောဆိုပြီးသတ်မှတ်ပြီးတော့ဆရာဝန်နဲ့မတွေ့တဲ့ဒီမတွေ့ဖြစ်တဲ့မှန်းမှန်မှုတွေလည်းရှိနေတာရှိပါတယ်ဆိုတော့ဒါတွေအားလုံးကိုဂျုံဂျုံသုံးသပ်ပြီးတော့မိမိရဲ့သွေးပေါင်ကြီးဒီသတ်မှတ်တဲ့ဘောင်တွေမှာရှိဖို့ဟာမိမိရဲ့တောင်းပန်ရှိပါတယ်ကိုယ့်ရဲ့အိမ်မှာပုံမှန်တိုင်းတွေကိုလည်းလိုအပ်နိုင်ပါတယ
်။ကမ္ဘာသွေးတိုးယောဂါနေ့ကနေစပြီးမိမိတို့ရဲ့သိပ္ပံကျင်းကိုတိတိကျကျမှန်မှန်ကန်ကန်တိုင်းတာပြီးပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းချုပ်ရင်သွေးတိုးယောဂါဝိညာဉ်ရှင်ရဲ့အနေနဲ့အသက်ရှင်ရှင်နေထိုင်လို့ရတဲ့အကြောင်းသတိပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တို့ပဲပ
မြန်မာနိုင်ငံမှာအဖြစ်များလာတဲ့သွေးတူးရှိသူတွေအသက်ရှည်နေနိုင်တဲ့ဤကိုဒေါက်တာသက်စောလူသူနဲ့ကျန်းမာရေးခန္ဓာမှာပြောပြခဲ့တာပါအခုတော့အားကစားခန္ဓာပါ Chelsea အသင်းက Top 10 ဟန်နဲ့ PSG နီးပြအောင် Pochettino ကိုနီးပြအဖြစ်ခန့်လိုက်ပါတယ် Man City တိုက်စစ်မှု Haaland ကတော့အားကစားကလောင်ရှင်တွေချီးမြှင့်တဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုကိုရသွားပါတယ် Napoli နီးပြ Spalletti ကတော့ Serie A Champion ဆုရပြီးတဲ့နောက်ဘောလုံးလောကကနေခိတ္တနားမယ်လို့ကြေညာလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စစ်စစ်တင်ပြပေးပါအောင်ခင်ဗျာ
အ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားသားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဥရောပကမပေးဘောလုံးပွဲတွေထဲကအင်္ဂလန်ပရီးမီယာလိဂ်နဲ့ဂျာမန်ဘွန်ဒက်စ်လိဂါပွဲတွေကတော့ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေမှာပြီးဆုံးသွားခဲ့ပါပြီအင်္ဂလန်မှာမန်စီးတီးကပွဲစဉ်တွေမကုန်ခင်မှာချန်ပီယံဖြစ်ခဲ့ပေမဲ့ဂျာမနီမှာတော့ဘိုင်ယန်မြူနစ်အသင်းကနောက်ဆုံးမှာချန်ပီယံဖြစ်ပြီးတော့ဘွန်ဒက်စ်လိဂါကို17ကြိမ်ဇက်တိုက်ရသွားခဲ့ပါတယ်နောက်ဆုံးပွဲမတိုင်ခင်33ပွဲပြီးတဲ့အထိဒေါ်တမန်သင်းကဘိုင်ယန်ကိုနှမအသာနဲ့ဦးဆောင်နေပြီးတော့နောက်ဆုံးနေ့မှာတော့ဒေါ်တမန်ကမိုင်းစ်ကိုအင်ဝင်းမှာကစားပြီးဘိုင်မြူနစ်ကတော့ FC ကလုံးနဲ့အဝေးကွင်းမှာသွားကစားခဲ့ရတာပါဒေါ်တမန်ကအင်ဝင်းမှာကစားလို့အနိုင်ရပြီးချန်ပီယံဖြစ်မယ်လို့အတော်များများကခံမှန်းခဲ့ကြပေမဲ့တကယ်တမ်းကစားတဲ့အခါမှာတော့ဒေါ်တမန်ကမိုင်းစ်ကိုအင်ဝင်းမှာတည်ချပြီးတော့ဘိုင်မြူနစ်က FC ကလုံးကို2ဂိုးတကိုးနဲ့နိုင်သွားတာကြောင့်နောက်ဆုံးမှာအမတ်တူဂိုးကွာချချက်အသာနဲ့ဘိုင်ယန်မြူးနစ်အသင်းကချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်မှာတော့မန်စီးတီးကမပေးပွဲမကုန်ခင်မှာပဲချန်ပီယံဖြစ်ခဲ့ပြီးတော့အာဆနယ်မန်ချက်စတာယူနိုက်တက်နဲ့ညူကာဆယ်ယူနိုက်တက်တို့ကလည်းချန်ပီယံလိဂ်ဝင်ွက်သေးကြသွားပြီဖြစ်တာကြောင့်နောက်ဆုံးနေ့မှာတော့ဇယားထိပ်ပိုင်းမှာရင်ခုန်စိတ်လှုပ်ရှားစရာတွေတိတ်မရှိခဲ့ပဲနဲ့တန်းစင်းစုံမှာပဲအကျိတ်နဲ့စိတ်လှုပ်ရှားစရာတွေကောင်းခဲ့ပါတယ်သောသမန်ကစောစောစီးစီးပဲတန်းစင်သွားတာကြောင့်တန်းစင်ဖို့နှစ်သင်းချန်နေပြီးတော့ Everton, Leicester နဲ့ Leeds United တို့အကျိတ်နဲ့ကစားခဲ့ရပါတယ်။နောက်ဆုံးနေ့မှာတကယ်လို့ Everton ကရှုံးပြီးတော့ Leicester နဲ့ Leeds တို့တသင်းသင်းနိုင်ရင်တော့နိုင်တဲ့သင်က Premier League မှာဆက်ရှိမှာဖြစ်လို့အကျိတ်နဲ့ဖြစ်ခဲ့သလိုသုံးသင်းစလုံးကလည်းအင်္ဂလန်မှာအစင်သာရှိတဲ့နာမည်ကြီးအသင်းတွေဖြစ်ပြီးတော့သုံးသင်းစလုံးလည်းအိမ်ကွင်းမှာပဲခံခဲ့ရတာပါ။ဒါပေမဲ့တကယ်တမ်းကန်တဲ့အချိန်မှာတော့ Leeds ကစပါးစ်ကို၄ဂိုးတကိုးနဲ့ရှုံးပြီးတန်းဆင်းသွားပြီးတော့ Leicester က West Ham ကို၂ဂိုးတကိုး Everton ကဘုံမောက်ကို၂ဂိုးကိုးမရှိနဲ့ကတ်ပြီးတော့နိုင်သွားကြတဲ့အတွက်နောက်ဆုံးမှာ Leicester နဲ့ Leeds တို့က Southampton နဲ့အတူတန်းဆင်းသွားပြီးတော့ Everton ကတော့တန်းမဆင်းရဘဲနဲ့လွတ်သွားခဲ့ပါတယ်ခင်ဗျာ။ England ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ England Premier League ကဘောလုံးအားကစားကလောင်ရှင်များအသင်းကပေးတဲ့တနစ်တာအကောင်းဆုံးဘောလုံးသမားသူ့ကိုတော့ Man City တိုက်စမှုအာလန်ဟာလန်ကရသွားခဲ့ပါတယ်။ဟာလန်ဟာ Man City အတွက် Premier League မှာ36ဂိုးသွင်းပြီးတော့ Champions League ရခဲ့တယ်လို့ပွဲစဉ်အားလုံးမှာလည်း52ဂိုးသွင်းပေးခဲ့တာကြောင့် Man City အတွက် 82 ရာခိုင်နှုန်းနဲ့သူ့ကိုတနစ်တာအကောင်းဆုံးကစားသမားအဖြစ်ရွေးချယ်ခဲ့တာဖြစ်ပါတယ်။
No, I didn't expect to be that good, but I expected to be good, of course, to come in the team.
ကျွန်တော်အနေနဲ့ဒီလောက်ထိအခြေစွမ်းပြနိုင်ဖို့မမျှော်လင့်ခဲ့ပါဘူး။ Premier League မှာဂိုးတွေအများကြီးသွင်းပြီး Champion အကြိမ်ကြိမ်ဖြစ်ထားတဲ့အသင်းလွန်ခဲ့တဲ့နှစ်နှစ်နဲ့အခုနှစ်နဲ့သုံးနှစ်ဆက်တိုက်ရထားတဲ့အသင်းကိုလာတာဆိုတော့အခြေစွမ်းပြနိုင်ဖို့ဂိုးတွေသွင်းနိုင်ဖို့တော့မျှော်လင့်ခဲ့ပါတယ်။ဒါပေမဲ့အခုလောက်တော့မဟုတ်ပါဘူး။ဒါပေမဲ့ဒီနှစ်ကကျွန်တော်အတွက်တော့တိတ်ကိုကောင်းတဲ့ဘောလုံးရာသီတစ်ခုဖြစ်ပြီးအဲ့ဒီအတွက်လည်းပြောပါရစေ။
မျိုးသမီးတွေဘက်မှာတော့ Chelsea နဲ့ Australia အမျိုးသမီးအသင်းရဲ့တိုက်စင်မှုဆန်ကားကအကောင်းဆုံးဘောလုံးသမားဆုရသွားခဲ့ပါတယ်။ဒါအထူးအတွက်တော့ဒုတိယအကြိမ်ရတာဖြစ်ပြီးတော့ကစားသမားကောင်းတွေအများကြီးရှိတဲ့ဂျားကနေအခုလိုရွေးချယ်ခံရတဲ့အတွက်သူ့အနေနဲ့ဂုဏ်ယူရဲဆိုပြီးတော့ပြောပါတယ်။ Premier League ရဲ့တနစ်တာအကောင်းဆုံးဂိုးသမားဆုရွှေလိုက်ဆုကိုတော့ Manchester United ဂိုးသမား David De Gea ကရသွားခဲ့ပါတယ်။German Bundesliga ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့ Dortmund အသင်းက England ကွင်းလယ်လူ Jude Bellingham ကရသွားပါတယ်။ဘယ်လင်ဟန်ကရှေ့လကျမှအသက်20ပြည့်မှာဖြစ်ပေမဲ့လည်းဒေါ်တမန်အသင်းကိုဒီနေ့မှအသင်းကောင်းဆောင်ဖြစ်လဲကစားခဲ့ရတာကြောင့်သူဟာဒေါ်တမန်အသင်းရဲ့အသက်ငယ်ဆုံးအသင်းကောင်းဆောင်ဖြစ်ခဲ့တယ်လို့ဒီဘောလုံးရာသီမှာလည်းဒေါ်တမန်အတွက်14ဂိုးသွင်းပေးခဲ့သူဖြစ်ပါတယ်ခင်ဗျာ။ဒါပေမဲ့ကောင်နောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ဘိုင်ယန်မြူးနစ်အသင်းကအသင်းရဲ့အမှုဆောင်ရာရှိချုပ် Oliver Kahn နဲ့ Azar Director Hasan Salihamidžić တို့ကိုဓာတ်ရုကနေရက်ဆဲလိုက်ပါတယ်။ဘိုင်ယန်အသင်းဘွန်ဒက်စ်လီဂါမပေးချန်ပီယံဆုကိုရပြီးပြီးချင်းမှာပဲသူတို့ကိုတာဝန်တွေကနေရက်ဆဲလိုက်တယ်လို့ဘိုင်ယန်အသင်းကမီလာ29ရက်နေ့မှာချိန်ကြပါတယ်။အိုဘခါနဲ့လမ်းခွဲဖို့ကခက်ခဲတဲ့အဆုံးဖြတ်ချက်ဖြစ်ပြီးတော့ဒါပေမဲ့အသင်းရဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေပေါ်မှာမူတည်ပြီးတော့ဘုတ်ခွက်ရဲ့ထိတ်ဆုံးယာတုဖြစ်တဲ့ CEO ယာတုကိုပြန်ရွေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဘိုင်ယန်အသင်းရဲ့ဥက္ကဋ္ဌ Herbert Heiner ကပြောပါတယ်
။ Als erstes freuen wir uns natürlich riesig dass wir die deutsche Meisterschaft noch gewonnen haben. Wir haben auch ausgiebig gefeiert, wie Sie vielleicht an meiner
Gwinwe ma yo gwinbyo ma ba. Chinaru ko tri be de che be khaw long tan ni ko twi ga ya lo. Chinaru din ne bolong ya di goun ma atit ka ni bian sa wu song pya khe ja ba le. Da chaung chinaru Hasan Salihamidžić ne Oliver Kahn lo ne dawin ka ni yesae wu song pya lai pi lo Jan Christian Dreisen wu khan lai da ba.
ဘိုင်ယန်သင်းဟာဒီနေ့မှဘွန်ဒက်စ်လီဂါချန်ပီယံဖြစ်ခဲ့တဲ့ဆိုပေမဲ့လည်းချန်ပီယံလိဂ်နဲ့ဂျာမန်ရှုံးထွက်ပလာဘောလုံးပွဲတွေမှာရှုံးပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ ပြင်မာတော့ဘာဇူနာခွင့်လေလူစာဂျီယိုဘော့စ်ကနဲ့ဘယ်နောက်ခံလူဂျော်ဒီအယ်ဘာရိုဟာဂျီနဲ့ဘောလုံးရာသီကုန်းမှာအတင်းကနေထွက်တော်မှာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကနူကန်ခွင့်မှာမယော်ကာနဲ့ကစားခဲ့တဲ့ပွဲကသူတို့အတွက်နူကန်ခွင့်ကြီးမှာနောက်ဆုံးကစားခဲ့တဲ့ပွဲဖြစ်ပြီးတော့ဘာဇူနာပြိသက်တွေကိုတုံ့ဆက်ခဲ့ရပါတယ်ဘော့စ်ကဟာအတင်းနဲ့၁၈နှစ်ကစားပြီးတဲ့နောက်အတင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာပါဘာဇလိုနာအသင်းဟာဗန်နာရေးအခြေအနေတွေကြောင့်သူ့ကိုလာစာလျှော့ပြီးစာချုပ်တက်တန်းတိုးဖို့ကမ်းလှမ်းခဲ့ပေမဲ့ဘော့စ်ကက်ကတက်တန်းထပ်မတိုးတော့ပဲအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာပါဒါပြင်ဂျော်ဒီအယ်ဘာဟာလည်းစာချုပ်တက်တန်းတစ်နှစ်ချန်နေသေးပေမဲ့စာချုပ်ကိုရက်ပြီးတော့အသင်းကနေထွက်လိုက်တာဖြစ်ပါတယ်ဘာဇလိုနာအသင်းရဲ့ဗန်နာရေးပြဿနာတွေကြောင့်ဒါကအသင်းတော်ရောသူတို့နှစ်ယောက်လုံးအတွက်အကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့ယူဆတာကြောင့်အခုလိုအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပုံရပါတယ်ဘော့စ်ကက်က sorry club အသင်းတွေကိုရောက်နိုင်တယ်လို့သတင်းတွေထွက်နေပြီးတော့အဘကတော့အခုချိန်ထိသူ့ကိုကမ်းလှမ်းတဲ့အသင်းမရှိသေးဘူးလို့ပြောပါတယ်ခင်ဗျာ။ချိန်ထဲမှာပဲအင်္ဂလန်ဘက်က Chelsea အသင်းကတော့ Pochettino ကိုနီးပြားအဖြစ်နဲ့ခန့်လိုက်ပါပြီ။ Tottenham နဲ့ PSG နီးပြားဟောင်း Pochettino ကိုနီးပြားအဖြစ်ခန့်လိုက်တယ်ဆိုပြီးတော့ Chelsea ကဒီကနေ့မေလ29ရက်နေ့မှာချိန်ညပါတယ်။ Pochettino ဟာကမ္ဘာဆင်းရှိတဲ့နီးပြားကောင်းတဦးဖြစ်ပြီးတော့အောင်မြင်မှုမှတ်တမ်းကောင်းတွေလည်းရှိပြီးသူအသင်းကိုရောက်လာမဲ့အချိန်ကိုစောင့်မျှော်နေတယ်ဆိုပြီးတော့ Chelsea အသင်းရဲ့ပိုင်ရှင်တွေကကျင်းကြကြမှာပြောထားပါရယ်ချယ်ဆီအသင်းကပိုချက်တီနိုကိုနှစ်နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့နှစ်ဖက်အဆင်ပြေတယ်ဆိုရင်တော့နောက်ထပ်တစ်နှစ်တက်တန်းတို့ကိုလည်းပေါင်းပါရယ်ပိုချက်တီနိုကချယ်ဆီနီးပြဖြစ်လာတဲ့အချိန်မှာပဲစီးရီးယားချန်ပီယံနာပိုလီအသင်းနီးပြလူစီယန်နိုစပယ်လက်တီကတော့နီးပြဖြစ်ကနေနားပြီးတော့ဘောလုံးလောကကနေတနည်းတော့အားယူမယ်လို့တင်းလာနေကကြေညာပါရယ်စပယ်လက်တီဟာနာပိုလီအသင်းကို33နှစ်အကြာမှာစီးရီးယားချန်ပီယံဖြစ်အောင်လုပ်ပေးခဲ့ပြီးတဲ့နောက်အခုလိုနားဖို့ဆုံးဖြတ်တာပါစပယ်လက်တီကသူ့အနေနဲ့နည်းနည်းပြန်ပန်းနေပြီးတော့သူသမီးကိုအချိန်ပေးချင်တာကြောင့်ဘောလုံးလောကကနေတနည်းလောက်အားယူဖို့လိုတယ်ဆိုတာကိုအသင်းပိုင်ရှင်ဒေလော်ရန်ဒေ့စ်ကိုပြောတဲ့အကြောင်းစပယ်လက်တီကိုကိုးကားပြီးတော့အီတလီအန်ဆာသတင်းကဖော်ပြပါရယ်အသင်းပိုင်ရှင်ဒေလော်ရန်ဒေ့စ်ဘက်ကလည်းစပယ်လက်တီရဲ့ဆန္ဒကိုလိုက်ရောပြီးတော့နောက်ဝင်ဖြူတယ်လို့ပြောပါရယ်စပယ်လက်တီရဲ့နေရာမှာတော့စပိန်နဲ့ဘာစီလိုနာနီးပြဟောင်းလူးစ်အန်ရီကေဖြစ်လာနိုင်တယ်လို့အရင်နေထွက်ပေါ်နေတဲ့ဆိုတာတင်ပြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုယ်နဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့ကောင်းကောင်းအားရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုပတ်စဉ်ကဏ္ဍတွေပြီးမှတော့ VOA American တန်ရဲ့ပိုရူညာအစည်းအဝေးတွေအဆုံးမသတ်ခင်နောက်ဆုံးရထိထိုင်ရသတင်းချင်းချက်ကိုမခင်လေးတစ်လှည့်ပြောပြပေးပါဦးခင်ဗျာ
စစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်မြန်မာစစ်ကောင်စီနဲ့တရုတ်စစ်တပ်ထိပ်တန်းထောက်လိုင်းအရာရှိဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဒီနေ့မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့နိုင်ငံပိုင်သတင်းတွေကဖော်ပြထားပါတယ်။တရုတ်ဗဟိုစစ်ကော်မရှင်ပူးတွဲစစ်ဦးစီးဌာနစစ်ဘက်ထောက်လိုင်းရေးယာယီညွှန်ကြားမှုချုပ်ဗိုလ်ချုပ်ရန်ရန်ဟာမြန်မာစစ်ကောင်စီရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့တွေ့ဆုံပြီးနှစ်နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးနဲ့နှစ်နိုင်ငံနယ်စပ်ဒေသငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ပြီးဒီဆွေးနွေးပွဲမှာတရုတ်စစ်တပ်မှလည်းပါဝင်တက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်ဂျပန်အစိုးရကပေးနေတဲ့ရန်ကုန်မန္တလေးရထားလမ်းအဆင့်မြင့်တင်ရေးစီမံချက်အတွက်တရားဝင်ဖွံ့ဖြိုးတိုးတက်ရေးအကူအညီကိုဂျပန်နိုင်ငံကဆက်ပြီးတော့မှမဟုတ်တဲ့အကြောင်းအစိုင်းရှင်ဘွန်သတင်းစာမှရေးသားထားပါတယ်။ဒီရထားလမ်းမြင့်တင်ရေးစီမံချက်ဟာပြီးခဲ့တဲ့10နှစ်အတွင်းဂျပန်နဲ့မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတင်ကိတာဖြစ်ပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုစန့်ကျင်တဲ့အနေနဲ့အခုလိုပေးတဲ့အကူအညီတွေကိုဂျပန်ဘက်ကရုပ်သိမ်းလိုက်တာလို့ဂျပန်သတင်းစာမှာရေးပါတယ်။အရသာအစိုးရပြန်ပြီးအုပ်ချုပ်တဲ့အချိန်မှသာဒီအကူအညီတွေကိုပြန်ပေးမယ်လို့လည်းဂျပန်ဘက်ကပြောဆိုထားပါတယ်ရှင်။အင်အားပြင်းမိုခါဆိုက်ကလုန်းမုန်တိုင်းတန်ခံရပြီးဒီသတင်းပတ်နှစ်ပတ်ကြာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာတီးနှံတွေပျက်စီးခဲ့တာကြောင့်စားနပ်ရိက္ခာဝယ်ရတာအခက်ခဲတွေကြုံနေရတယ်လို့ကုံစည်းနှုံကြီးမြင့်တဲ့တန်းကိုပါရင်ဆိုင်နေရတယ်ဆိုတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကသတင်းထုတ်ပြန်ထားပါတယ်။မုံတိုင်းကြောင့်ရခိုင်ပြည်နယ်အတွင်းကကျောင်းတွေနဲ့ပညာရေးဆိုင်ရာအဆောက်အုံတွေရဲ့80ရာခိုင်နှုန်းပျက်စီးသွားခဲ့တာကြောင့်ကျောင်းသူကျောင်းသားတွေအတွက်ယာယီစာသင်ကြားနိုင်မယ့်နေရာတွေကိုအရေးပေါ်စီစဉ်ပေးနေရတယ်လို့ကုလသမဂ္ဂအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်။
ကျေးဇူးပါမခင်လေးရေဗီဒီယိုရဲ့ဗိုလ်ရုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအတွက်ထုတ်လွှင့်မှုကမဆုမွန်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါဗီဒီယိုကိုအခုလည်းနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိပ်စက်အလာယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.